Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုနှစ် April 28ရက်တနင်္ဂနွေနေ့မနေ့ဖက် Radio ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပိုင်းတည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်
။ဂါဇာအဖြစ်ပြရေးအတွက် Israel တင်ပြတဲ့အဆိုပြုချက်အသစ်ကိုသုံးသပ်နေတယ်လို့ဟမတ်စ်ကစနေနေ့မှာပြောပါတယ်။ရခိုင်တပ်တော်အေအေကစစ်တွေနဲ့ကြောက်ဖြူစိတ်ကမ်းမျိုးတွေကိုမကြခင်သိမ်းဖို့ပြင်နေပြီလို့ VOA ကိုပြောပါတယ်။စစ်တပ်ရဲ့ပြိပက္ခရင်အကျဉ်းဖက်မှုကျူးလွန်ခံရသူတွေအတွက်တရားမျှတမှုဖော်ဆောင်ပေးဖို့တာမန်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂကိုတင်ပြပါတယ
်။အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့ဒုအသံဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတူတာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချန်းအေးကပြောပြပါမယ
်။အာရခတ်တတော် AA အနေနဲ့စစ်တွေနဲ့ကြောက်ဖြူစိတ်ကမ်းမျိုးတွေကိုမကြခင်သိမ့်နိုင်မှုပြင်ဆင်နေပြီလို့ VOA ကိုပြောပါတယ်။စစ်တွေနဲ့ကြောက်ဖြူကိုဝိုင်းထားပါတယ်ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကဘိုးဘွားပိုင်မြေအားလုံးကိုပြန်လည်ရရှိဖို့ပါဆိုလိုတာကရခိုင်တပြည်လုံးပါလို့ပြောကွင်းရခိုင်သုခက VOA ကိုပြောတာပါနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်ရာအမ်းမြို့ကိုလည်းထိုးစစ်ဆင်နေတဲ့ဆိုပါတယ်စစ်ကောင်စီပြောကွင်းရကိုတော့ဒီကိစ္စနဲ့ပတ်သက်လို့မှတ်ချက်ပေးဖို့ဆက်သွယ်လို့မရသေးပါဘူးခင်ဗျာဒီပြိုင်ထဲမှာပဲကြောက်ဖြူကိုသာလက်လွတ်ရရင်စီးပွားရေးနဲ့တန်တမာရေးရာခရဲရဲခိုက်မှုတွေရှိလို့စစ်ကောင်စီအနေနဲ့အကြီးအကျယ်ဆုံးရှုံးရဖို့ရှိတယ်လို့လန်ဒန်အခြေစိုက်အပြည်ပြည်ဆိုင်ရာမဟာဗျူဟာလေ့လာရေးဌာနမြန်မာပြည်ပခစောင့်ကြည့်လေးလာရေးဦးဆောင်သူ Morgan Michaels ကသုံးသပ်ထားပါတယ်။ဒါကြောင့်တရုတ်အနေနဲ့သူ့စီမံကိန်းနယ်မြေဒေသတစ်ဝိုက်မှာအပြစ်ရဖို့နှစ်ဖက်စလုံးကိုဖိအားပေးလာွယ်ရှိတယ်လို့ဆိုပါတယ်။မြန်မာညီညာရေးနဲ့တုံ့ပြန်ရေး Institute ရဲ့အမှုဆောင် Director ဒေါက်တာမင်းစောဦးကတော့ကြောက်ဖြူကိုဆုံးရှုံးရရင်မဟာဗျူဟာအရရောငွေကြေးအရပါစစ်ကောင်စီအတွက်ထိခိုက်နိုင်တယ်လို့သုံးသပ်ပါတယ်။စစ်ကောင်စီအတွက်ရင်းနှီးတဲ့သဘာဝတန့်ွေလုပ်ငန်းကဝင်ငွေက၅ဘုံတစ်ဘုံအထိရှိနိုင်လို့ကြောက်ဖြူကိုဆုံးရှုံးရင်ထိုင်းနယ်စပ်ကုံသွေးရေးမှာအရေးပါတဲ့မြဝရီကိုဆုံးရှုံးထားတဲ့ပိုပြီးစစ်ကောင်စီအတွက်ကြီးမားတဲ့ထိခိုက်မှုဖြစ်နိုင်တယ်လို့ဒေါက်တာမင်းစောဦးကထောက်ပြပါတယ်။ဒါပြင်ကြောက်ဖြူမှာစစ်ရေဒါစခန်းတစ်ခုနဲ့အဓိကရေဒါစခန်းလည်းရှိနေလို့စစ်ရေးအရာရောစီးပွားရေးအရာပါတမိုးကြီးမားတယ်လို့သူက VOA ကိုပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံရဲ့အချက်အတဲကိုဖြည့်ရှင်းနိုင်မှုဒေတာရင်းအဖွဲ့ဖြစ်တဲ့အာဆီယံနဲ့ပိုပြီးတက်တက်ကြွကြွနဲ့ပါဝင်လှုပ်ဆောင်ဖို့ထိုင်းဆိုရကတောက်ချနေမှာတောင်းဆိုလိုက်ပါတယ်။ပိုမိုအားကောင်းတဲ့အာဆီယံကိုကျွန်တော်တို့မြင်ကြပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။လက်ရှိအာဆီယံဥက္ကဋ္ဌဖြစ်တဲ့လာအိုနဲ့မြမအရေးဆွေးနွေးနေတယ်လို့လည်းသူကဆိုပါတယ်။တိုက်ခန့်တဲ့စစ်တပ်ကြားကတိုက်ပွဲတွေကမြောက်ရီထိရောက်လာနေပါတယ်။ဒါကထိုင်းနိုင်ငံနဲ့အလွန်အလွန်ကိုနှိကပ်နေတာပါ။အာဆီယံဘက်ကပိုပြီးတော့လှုပ်ဖို့လိုပါတယ်လို့ဆိုပါတယ်။ထိုင်းဆိုရကဒီသတင်းပတ်အစောပိုင်းကတည်းကမြမအရေးအာဆီယံအစည်းအဝေးကျင်းပဖို့တောင်းဆိုနေတာပါ။ထိုင်းကတွေ့ဆုံဆွေးနွေးရေးကိုတွန်းအားပေးပြီးဂျာကန်ဆစ်ဆက်ပေးခြင်းနဲ့ဆန္ဒရှိကမြမအရေးမှာဥဆောင်မှုအခန်းကဏ္ဍမှာပါဝင်ခြင်းနေတယ်လို့ထိုင်းနိုင်ငံရေးကျွမ်းကျင်သူတီတီနန်ပွန်ဆူဒီရက်က VOA ကိုပြောပါရယ်ထိုင်းနိုင်ငံအနေနဲ့အာဆီယံမှာဥဆောင်တဲ့နေရာကိုရောက်ယူဖို့ပိုပြီးခြေပြန့်တဲ့နိုင်ငံရေး policy ရည်မှန်းချက်ရှိနေပြီးမြမအရေးဟာထိုင်းနိုင်ငံအတွက်ထောက်တန်းဦးစားပေးဖြစ်နေတယ်လို့သူကသုံးသပ်ထားပါရယ်ညာမြမနိုင်ငံကပြည်ပခရဲ့အတွင်းမှာမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုလိင်ပိုင်းဆိုင်ရာအကြမ်းဖက်ပြုကျင့်မှုခံရကနေကာကွယ်နိုင်မှုအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့တိုင်းသာတော်လိုင်းအဖွဲ့အစည်းတွေနဲ့လက်တွဲကအားထုတ်ကြိုးပမ်းဆောင်ရွက်နေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မွန်ထွန်းကပြောလိုက်ပါတယ်။ညယောက်မျိုးကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီမှတောက်ချာနေကပြည်ပကတွေတွင်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုတားမြစ်နိုင်မှုတကယ်ဖွင့်ဆွေးစည်းဝေးရမှာဦးကျော်မွန်ထွန်းကတက်ရောက်မင်းကိုပြောခဲ့တာပါ။2022ခုနှစ်ကစပြီးဆက်လာတင်ထားတဲ့ကာလတစ်လျှောက်မှာအမျိုးသမီးတွေနဲ့လူငယ်တွေဟာအနာသိမ့်မှုကိုခုခံတွန့်လှန်နေတဲ့တော်လိုင်းမှာတက်တက်ကြွကြွနဲ့ပါဝင်နေရကြောင်းစစ်တပ်ရဲ့ပြစ်မှတ်ထားတာကိုခံနေရတယ်လို့လည်းသူကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီလူ့ခွင့်ရေးကောင်စီတွေမှာမြမအရေးပြောဆိုဆွေးနွေးချက်တွေနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ AP လာဆန်းပိုင်းကတုံ့ပြန်ချက်ထက်မှာတော့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံပေါ်ရှုထောင့်မျိုးစုံကနေဖိအားပေးနေပြီးဒါကတစ်ဖက်သက်ပြုမှုတာဖြစ်ကာအပြည့်သဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုအတွက်အထောက်အကူဖြစ်စေမှာမဟုတ်ဘူးလို့ခြေပထားပါတယ်ခင်ဗျ။မြန်မာနိုင်ငံမှာစံချိန်တဲ့အပူချိန်မြင့်တက်မှုအတွက်သတိပေးချက်ထုတ်ပြန်ထားပြီးစနေနေ့ကမိုးလေဝသနဲ့ဇလဗေဒဦးစီးဌာနရဲ့ထုတ်ပြန်ချက်ထက်မှာမကွေးမြို့မှာ55ဒီဂရီစင်တီဂရိတ်၊မန္တလေးမှာ43ဒီဂရီစင်တီဂရိတ်၊နေပြည်တော်မှာ41ဒီဂရီစင်တီဂရိတ်နဲ့ရန်ကုန်မှာ40ဒီဂရီစင်တီဂရိတ်ထိအပူချိန်မြင့်တက်နိုင်ကြောင်းဖော်ပြထားပါတယ်။ရန်ကုန်ကမြို့နယ်လူထုကတော့အများပြည်သူပန်းဖြေရာပန်းကြံတွေရေကန်တွေနှီးမှာအပူရှောင်တာတွေလှုပ်လာကြတယ်လို့ AFP သတင်းမှာရေးပါတယ်။ သူတို့ပြည်လက်ဆက်မီပုံမှန်မရရှိလို့လူကြီးပိုင်းတွေအနေနဲ့ပူချိန်ကြောင့်အိမ်ထဲမှာပိတ်လောင်မနေနိုင်ပဲတင့်လျော်ရနေရာတွေကိုသွားပြီးအပူရှောင်းတယ်လို့မြို့ကန်တချို့ကပြောပါတယ်။မိုးနဲ့ခြောက်တွေ့တဲ့မြန်မာနိုင်ငံအလဲပိုင်းဒေသမှာဆိုရင်အခုသတင်းပတ်ထဲမှာဧပြီလပြည့်မြအပူချိန်ထက်3ဒီဂရီစင်တီဂရိတ်ကနေ4ဒီဂရီစင်တီဂရိတ်ထိပိုမြင့်တက်လာနေတယ်လို့မိုးလေဝသနဲ့ဇလဗေဒကထုတ်ပြန်ထားပါတယ်။6မြို့မှာဆိုရင်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအပူချိန်က 4.6 စင်တီဂရိတ်ထိ 45.6 စင်တီဂရိတ်ထိရောက်ရှိခဲ့တာပါ။ဒါပြင်စနေနေ့ကထုတ်ပြန်တဲ့ဧပြီလရဲ့အမြင့်ဆုံးအပူချိန်စံချိန်သစ်မှတ်တမ်းမှာသကိုင်းမြို့က 44.2 စင်တီဂရိတ်ထိရောက်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ32.32 kHz 935နဲ့9383ည49 kHz 6153ညပထမနာရီဝက်မှာလှိုင်းနှက်မီတာ190 kHz 1505ရူပါနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကတနင်္ဂနွေမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာဂါဇာအပြစ်ရရေးအတွက်အစ္စရေးတင်ပြတဲ့ဆိုပြုချက်အစ်စ်ကိုသုံးသပ်နေတယ်လို့ Hamas ကစနေနေ့မှာပြောပါတယ်ဂါဇာအပြစ်ရရေးအတွက်ရောဂါဇာတောင်ပိုင်းက Rafah ကိုထိုးစစ်ဆင်မှုလုပ်နေတဲ့အစ္စရေးကိုသူ့ရဲ့အစီအစဉ်တွေရပ်ဆိုင်းဖို့အတွက်ပါဤချစ်ကကြားဝင်ပြီးပြင်းပြင်းထန်ထန်ညှိနှိုင်းပေးနေကြပါHamas အကြီးအကဲအရာရှိ Khalil al-Hira က Israel ရဲ့ကလန်ချက်နဲ့ပတ်သက်ပြီးအသေးစိတ်ကိုထုတ်မပြောပေမဲ့ဒီကလန်ချက်ဟာပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းက Hamas တွေအစိုးပြုထားတာကိုတုံ့ပြန်တဲ့ကလန်ချက်ဖြစ်ကြောင်းပြောပါတယ်ဒီလအစောပိုင်းတုန်းကအပြစ်ရညှိနှိုင်းမှုတွေမှာတော့သတင်း6ပတ်အပြစ်ရရေးအတွက်ရပ်သားနဲ့နာမကျန်းတဲ့ဒဇဂန်အယောက်40နဲ့ Israel အကြံသား Palestine ရာပေါင်းများစွာပြန်လွှတ်ပေးရေးအတွက်အဓိကဆွေးနွေးခဲ့ကြတာပါတောက်ချန်နေကဂါဇာအပြစ်ရရေးပုံစံတစ်နဲ့ဆွေးနွေးဖို့အစ္စရေးကိုသွားတဲ့အီဂျစ်ကိုယ်စားလှယ်တွေပြန်ရောက်လာပြီးနိုင်ပိုင်းအတွင်းမှာပဲအခုလိုဟာမတ်ဘက်ကကြီးညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အစ္စရေးရဲ့ကလန့်ချက်အသစ်ဟာအီဂျစ်ညှိနှိုင်းရေးမှုတွေအစ္စရေးကိုသွားရောက်တာနဲ့တိုက်ရိုက်ဆက်နွယ်မှုရှိမရှိတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။ယူကရိန်းနိုင်ငံအလယ်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာရှိတဲ့လက်စစ်တားအပေးစစ်ရုံနေရာတွေကိုရုရှားတပ်တွေကမစိုင်းတုံးချီတွေနဲ့ပစ်ခတ်ခဲ့ပါတယ်။အမေရိကန်ကယူကရိန်းကိုစစ်ရေးအကူအညီချထားပေးလိုက်ပေမဲ့ယူကရိန်းဟာလေကြောင်းကာကွယ်မှုတွေကိုတွန်းလှန်နိုင်မှုအားနည်းနေတာအပြင်နိုင်ငံစွန့်ရင်ကဏ္ဍမှာလည်းထိခိုက်မှုတွေနဲ့အားရော့နေတာဖြစ်ပြီးဒီလိုအချိန်မှာယူကရိန်းရဲ့စွန့်ရင်ကဏ္ဍကိုရုရှားကတိုက်ခိုက်မှုတိုးလှုပ်ဆောင်လာပြီးဖိအားတွေပေးလာတာဖြစ်ပါတယ်။ရုရှားရဲ့အတိတ်ဆက်ဝိုင်းဒေသအခြေစိုက်မဟာဗျူဟာကျလေကြောင်းတိုက်ခိုက်ရေးစခန်းကနေပယ်ထိန်တက်မစိုင်းဒုံးကျည်တွေနဲ့ယူကရိန်းကိုလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာပါ။ခုတိုက်ခိုက်မှုကမတ်လ22ရက်နေ့ကစပြီးယူကရိန်းရဲ့စွန့်ရင်ကဏ္ဍကိုကြီးမားတဲ့လေကြောင်းတိုက်ခိုက်မှုစတုတ်ထအချိန်မြောက်ဆွနေတာလည်းဖြစ်ပါတယ်။ယူကရိန်းရဲ့အကြီးဆုံးပုတ်ကလစ်ကဒါအပေးကုမ္ပဏီ DTEK ကတော့ရန်သူဟာယူကရိန်းရဲ့လျှက်စစ်ဒါအပေးစက်ရုံတွေကိုနောက်ချီထပ်ပြီးဇတိုက်တိုက်ခိုက်လာတာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုကြောင့်သူတို့ရဲ့ဒါအပေးစက်ရုံ6ခုထဲက4ခုညာရင်းညမဲထိခိုက်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ယူကရိန်းစစ်တပ်ကတော့သူတို့ဟာရုရှားတပ်တွေပစ်ခတ်တဲ့မစိုင်း34ခုထဲက22ခုကိုပစ်ချဖျက်ဆီးနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ညာ
သတင်းတွေကိုကိုငိမ့်ချန်ရေးပြောပြသွားတော့ပါ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ပိုင်းအတန်းလဲအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကန္တာတွေကိုဇက်တိုက်ထုတ်လင်းပါမယ်ပထမအဦးဆုံးတော့ဒုအသံအစီအစဉ်နဲ့စပါမယ်မြန်မာနိုင်ငံမှာအရွယ်ရောက်တဲ့အမျိုးသားအမျိုးသမီးတွေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေကြောင့်ဘဝအပြောင်းလဲတွေဖြစ်ခဲ့ရတဲ့လူငယ်တချို့ရဲ့အခြေအနေတွေကို Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာတင်ပြထားပါတယ
်ဆိုင်တော့ဒုံငနဲ့ပုံမှန်မဖြစ်ပါဘူးပေါ့စေမှုထမ်းရတော့မဆိုတော့ပြည်ပနိုင်ငံနဲ့မဟုတ်ဘဲနဲ့စစ်တပ်နဲ့ကိုပြည်သူပြည်ချင်းကိုကိုပြည်တွင်ဟာလူသားချင်းကိုပြန်တတ်နေရသူဘာလို့ဝင်စေမှုထမ်းကမှာတော့
ပြည်သူတို့ခွန်းရတဲ့အချိန်မှာဘာတစ်ခုမှလာမထောက်ပဲ့တဲ့အပြင်စစ်ကောင်စီပြည်ပြည်အာဏာပြည်ပြည်ကဒီထမ်းတာတော့အဲ့လိုဝမ်းနေတော့လေ
ဆရာနာတိမ့်လိုက်ခဲကပြည်သူများစွာရဲ့အနာဂတ်တွေပြတ်သုံးသွားခဲ့ပြီသားဖြစ်ပေမဲ့စစ်ကောင်စီကအခုအစ်စ်ထမှန်ကျင်ညာလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေဟာလူငယ်တွေအတွက်ထပ်တိုးအကြောက်တရားတွေစိုးရိမ်မှုတွေဖြစ်စေပါတယ်စစ်တင်တန်းတက်ရမှာကိုစိုးရိမ်ကြောက်လန့်မှုတွေကြောင့်လူငယ်အများအပြားဟာထိုင်းနိုင်ငံကိုထွက်ပြေးတိမ်းရှောင်ကြပါတယ် ဒါပေမဲ့တစ်ဖက်နိုင်ငံကိုရောက်တဲ့အခါမှာလည်းအလောက်ကန်ရှားပါမှုတွေလောအားကောင်းပုံဖြတ်ခံရမှုတွေစတဲ့စိန်ခေါ်မှုအခက်အခဲတွေကိုကျင်းဆိုင်နေကြရပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Heron တဲ့ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်ဆောင်းပါးကတော့စစ်မှုထမ်းဥပဒေအကြောင်းဒုတိယသတင်းဆောင်းပါးဖြစ်ပြီးတော့ပြီးခဲ့တဲ့ပတ်တွင်းမှာလည်းချက်ခိုင်းပြည်နယ်အတွင်းကစစ်မှုထမ်းဥပဒေအကြောင်းသတင်းဆောင်းပါးထုတ်လွှင့်ထားပါတယ်။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ကျွန်တော်လည်းမသိချောင်ချင်ဘူးကွာ။ကိုယ့်အိမ်ကိုယ်ရွာကမဆုံးရဘူး။ဟိုနေလို့ထိုင်လို့လည်းအဆင်မပြေဘူးဖြစ်နေတယ်။ကိုယ်ရေးတန်းနေရတယ်သူတို့ကဟိုအကောင်းဆုံးပြတ်မှတ်ကျင်းရအောင်စကားစားတော့ညာဘက်ဆိုတဲ့ဟိုကောင်းအဲ့လိုမပြောအဲ့ရနိုးလာတယ်အတွေ့ရအဲ့ဒီလိုပဲရောက်လာလူလည်းတော်တော်မွန်ချက်လာက
ြလွန်ခဲ့တဲ့လအနေငယ်လောက်ကအခြေအနေဟာကိုအောင်မြင့်မြတ်အတွက်အိမ်မဆိုးတစ်ခုဖြစ်ခဲ့ပါတယ်ဒါတွေကအခုနှစ်ဖေဖော်ဝါရီလမှာအာနာသိန်းစစ်ကောင်စီကကာလရှည်ကြအတီးပြူကျင့်သုံးခြင်းမရှိခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေကိုပြန်လဲကျင့်သုံးဖို့ကြေညာလိုက်တာကစတင်တာပါဒီဥပဒေကတန်းနဲ့ချီတဲ့ပြည်သူတွေကိုလူလူကိုဘတ်ပေါင်းစုံကဖိနှိပ်နေတဲ့စစ်တပ်ထဲဝင်ဖို့အတင်းအဓမ္မဖိအားပေးလာပါတယ်ကိုအောင်မြင့်မြတ်ကအသက်26နှစ်အရွယ်ဖြစ်ပြီးစစ်မှုထမ်းဖို့အကျုံးဝင်တဲ့အသက်18နှစ်ကနေ35နှစ်အတွင်းအမျိုးသားအားလုံးနဲ့အသက်18နှစ်ကနေ28နှစ်အတွင်းအမျိုးသမီးအားလုံးအနည်းဆုံး2နှစ်ကြာစစ်မှုထမ်းရမယ်ဆိုတဲ့အသက်အပိုင်းခြားထဲမှာပါဝင်နေပါတယ်။ဒီစစ်မှုထမ်းဥပဒေမထွက်လာခင်ကကိုအောင်မြင့်မြတ်ကလားကစားကုမ္ပဏီဝန်ထမ်းတစ်ယောက်ဖြစ်ပြီးမွန်ပြည်နယ်မော်လမြိုင်မြို့မှာသူ့ရဲ့မိသားစုနဲ့အတူနေထိုင်ပါတယ်။ဒါပေမဲ့ဥပဒေထွက်လာချိန်မှာတော့စစ်မှုထမ်းဖို့လူစတဲ့စူဆောင်းမယ်ဆိုတဲ့သတင်းတွေနဲ့အတူစည်ရင်းနေစကောက်ချိန်မှာသူ့နေရက်ကိုစွန့်ခွာခဲ့ပြီးထိုင်းမြန်မာနေဆက်ကမဲဆောက်မြို့ကိုသူထွက်လာခဲ့ပါတော့တယ်
။တော်တော်လေးအတူအဖြစ်ခဲ့တယ်။ဘာလို့လဲဆိုတော့တတော်တတားစီတဲ့နေရာလေး။ဟိုဝိုင်းစီဝိုင်းတစ်ခုလည်းထားခဲ့ရတယ်။ပုံမှန်ဝင်ဝင်ရှိတဲ့ဟိုကုမ္ပဏီအလုပ်ကိုလည်းဆလုပ်ခဲ့ရတာပေါ့။ပြီးတော့နောက်ဆုံးနေဆက်ထွက်ခဲ့ရတာပေါ့
။အခုတော့ကိုအောင်မြင့်မြတ်တယောက်ထိုင်းမြန်မာနယ်စပ်မှာပုံမှန်ဝင်ငွေရဖို့အလုပ်တစ်ခုလုပ်နိုင်ဖို့အတွက်ရုန်းကန်နေရပါတယ်။ဒါပေမဲ့နိုင်ငံရေးအခြေအနေကလုံခြုံမှုမရှိလို့ရွှေ့ပြောင်းလာတဲ့မြန်မာရွှေ့ပြောင်းတွေထောင်ထဲချီရှိနေတဲ့ဒီနေရာမှာအလုံးအတွက်လုံလောက်တဲ့အလုပ်ကန်ခွင်လန်းမရှိနေပါဘူး။စစ်မှုထမ်းဥပဒေကိုပြီးခဲ့တဲ့2010ခုနှစ်စစ်အာဏာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်ကအတည်ပြုခဲ့တာဖြစ်ပြီးအဲဒီနောက်ပိုင်းအစိုးရအဆက်ဆက်ကျင့်သုံးတာမရှိခဲ့ပါဘူး။ဒါပေမဲ့ဒီအခြေအနေဟာအခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြန်လည်ကျင့်သုံးဖို့ကြေညာလိုက်တဲ့အခါမှာတော့ပြောင်းလဲသွားခဲ့ပါတယ်။စစ်မှုထမ်းရမယ်ဆိုတဲ့သတင်းတွေကြားလိုက်ချိန်မှာအသက်22နှစ်အရွယ်ကိုအားကတယောက်အံ့အားသင့်တုန်လှုပ်သွားခဲ့ပါတယ်
။စိုက်တော့တုံးကနေပုံငယ်မဖြစ်ပါတော့ဗော။စစ်မှုထမ်းရတော့မဆိုတော့ပြည်ပနိုင်ငံနဲ့မဟုတ်ဘဲနဲ့စစ်တိုင်းနေကကိုပြည်သူချင်းကိုကိုပြည်တွင်းဟာလူသားချင်းကိုပြန်တတ်နေရသူဘာလို့ကိုစစ်မှုထမ်းကမှာတော့ကြောကြတော့ဟိုဘက်လည်းဒီဟိုဒီတော်တဲ့ပချံဝင်လာမယ်ဆိုရင်လဲအဲ့အဲ့မှာကျန်တဲ့လူတွေအကုန်လုံးကဒုက္ခရောက်မှာ။ပြည်ကိုလည်းအိမ်ပြန်လို့မရဘူး။နားလေတယ်လေဟိုဘက်ချီဒီဘက်ချင်စကားစားဘက်ချင်ဝင်မဲ့တော့လေအဲလူတွေဟိုဘက်ချင်တော်ရတာဒေါက်ခရောက်ပြန်ကောအဲ့လိုမျိုးမလို့ဘယ်တာမှကြားတဲ့အဲ့လိုဖြစ်နေ
ဒါကအာနာသိမ့်မှုပြီးတဲ့နောက်ကိုအားကအတွက်ဒုတိယအကြိမ်မြောက်နိုင်ငံကထွက်ခွာရခြင်းမှာ2021ခုနှစ်တုန်းကပထမအကြိမ်ထိုင်းနိုင်ငံမှာအလုပ်သွားလုပ်ခဲ့ပေမဲ့တရားမဝင်အလုပ်လုပ်ကင်ရတဲ့အခက်အခဲတွေကြောင့်နေရပြန်လာဖို့သူဆုံးဖြတ်ခဲ့တာပါ။ဒါပေမဲ့အိမ်ကိုပြန်ရောက်ပြီး9လအကြာမှာတော့စစ်မှုထမ်းဥပဒေကြောင့်နောက်တစ်ကြိမ်ထပ်ပြီးထိုင်းနိုင်ငံကိုပြန်တင်းရှောင်လာရပြန်ပါတယ်။စစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးလူတော်တော်များများထိတ်လန့်တုန်လှုပ်နေကြပါတယ်။နိုင်ငံတွင်းကတချို့နေရာတွေမှာဆိုရင်စစ်မှုထမ်းမှုအကြောင်းကြားစာတွေကိုအ င်းနေရရောက်ပို့တာတွေနဲ့ကြီးညာချက်တွေကိုလော့စပီကာနဲ့လိုက်အော်အတိပေးတာတွေလုပ်နေပါတယ်။မဲနိုင်တဲ့စနစ်နဲ့စစ်မှုထမ်းမှုရွေးချယ်ပြီးတချို့နေရာတွေမှာဆိုရွေးချယ်ခံရရင်လူစားထိုးစစ်မှုထမ်းစီဖို့လူငားတာတွေငွေပေးပြီးလှုပ်ဆောင်နေကြပါတယ်။ငွေကြေးမတက်နိုင်သူတွေအတွက်တော့တခြားရွေးချယ်စရာအများကြီးရှိမနေပါဘူး။အကျိုးဆက်အနေနဲ့လူငယ်တွေအများကြီးဟာထိုင်းနိုင်ငံကိုထွက်ပြေးတင်းရှောင်တာတွေတောရွာတွေနေဆက်တွေမှာပုံအောင်တာတွေလှုပ်လာကြပါတယ်နိုင်ငံတွေကထွက်ခွာဖို့ကြိုးစားနေတဲ့လူတွေများတာကြောင့်မြို့ကြီးတွေကနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးတွေနဲ့ပြည်ပအလုပ်ကိုင်လက်မှတ်ထုတ်ပေးတဲ့ရုံးမှာတန်းစီဆောင်ဆိုင်နေတဲ့လူဒန်းရှည်ကြီးတွေကိုလည်းမြင်တွေ့နေရပါတယ်တရားဝင်လမ်းကြောင်းကနေထွက်ခွာဖို့မတက်နိုင်သူတွေကလည်းအနည်းဆက်ဆုံးဖြစ်တဲ့ထိုင်းမြန်မာနယ်စပ်ကနေထိုင်းနိုင်ငံအတွင်းကိုနေစဉ်လိုလိုဝင်ရောက်နေပါတယ်။ဒါပေမဲ့ရောက်လာကြသူတွေဟာတရားဝင်အထောက်အထားမရှိတာကြောင့်အလုံးကိုင်းရှားပါတာ၊လောအားခေါင်းပုံဖျက်ခံရတာစတဲ့စိန်ခေါ်မှုအသစ်တွေကိုရင်ဆိုင်ကြရပါတယ်။စစ်မှုထမ်းဥပဒေကျညာပြီးနောက်ပိုင်းတစ်လအတွင်းထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့မြန်မာနိုင်ငံသားတရားကြောအဖမ်းခံရတယ်လို့ထိုင်းအခြေဆိုင်အလို့သမားကြီးလှုပ်ရှားသူတွေကသတင်းထံသားတွေကိုပြောဆိုထားကြပါတယ်။အသက်23နှစ်အရွယ်မတ်စပယ်ဟာတငယ်ချင်း၄ယောက်နဲ့အတူတနင်္သာရီတိုင်းကော့တောင်မြို့ကနေထိုင်းနိုင်ငံတောင်ပိုင်းကိုတရားမဝင်ဝင်လာရင်သူ့တငယ်ချင်းတယောက်ထိုင်းအာဏာပိုင်တွေရဲ့ဖမ်းဆီးခြင်းကိုခံလိုက်ရပါတယ
်။အကုန်လုံးမိမရောက်ကြတော့စစ်မှုထမ်းရမယ်ဆိုစတည်တဲ့ချိန်မှာလုံးဝပေါ့နော်။ကိုကိုကူမှမဟုတ်ပါဘော။ဘာလို့ရမလဲဆိုပြီးတော့လည်းမသိတော့ဘူးပေါ့เนาะ။ငါဘယ်ဟုတ်ဆက်လို့ရမလဲ။ဘယ်ဟုတ်သွားမလဲဆိုတာကိုကိုနိုင်လည်းအများကြီးတွေးခဲ့ရပါဘောเนาะ။သူတို့ဘလာခေါ်မဲ့ချင်းကိုကစောက်နေရမဲ့ချင်းတူတူဆိုတော့ကိုကပဲထွက်သွားမယ်ပေါ့။ကိုညီမတငယ်ချင်းဖန်ခင်ရသူက main ကလေးငငယ်လေးပဲရှိသေးရယ်ကွယ်။အဲ့မှာရင်နှောင်းလဲကနေသူကသွား။အဲ့မှာပဲသူကဖန်ခင်ရ။ဘာလို့ကံကောင်းလို့လုံးမြောက်လာပါဘော။အမေဒီမှာလည်းရှိရမှာဟိုကချီဒီကချီနေညီမတို့မှတက်လာခဲ့ရပါဘော။ဒီရောက်တော့လည်းညီမတို့မှအကူကေရမယ်ပေါ့နော်ဘူးမှမရှိဘူးပစံဆိုလည်းမရှိဘူ
းဒီအခြေအနေတွေဟာလူငယ်တွေအတွက်အိမ်မက်ဆိုးတွေဖြစ်စေခဲ့ပါပြီစစ်အာဏာသိမ်းမှုမတိုင်ခင်တုန်းကတိုင်းပြည်မှာစီးပွားရေးတိုးတက်မှုတွေအများကြီးရှိနေပြီးလုပ်ငန်းတွေပဲအတီးတီးမှာလူငယ်တွေအတွက်အလုပ်ကံအခွင့်အလမ်းအသစ်တွေအများကြီးပေးထားနိုင်ခဲ့ပါတယ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့နိုင်ငံတွေမငြိမ်မသက်မှုတွေများလာတာကြောင့်စိုးရိမ်ကြောက်ရွံ့ကြတာဖန်စီခံရမှာကိုစိုးရိမ်တာနဲ့နိုင်ငံရဲ့စီးပွားရေးအခြေအနေစတာတွေကြောင့်လူငယ်လူရွယ်စုံတွေအများကြီးတိုင်းပြည်ကနေပုံစံမျိုးစုံနဲ့တစားစဆွန့်ခွာနေကြတာပါဒါပေမဲ့မထွက်ခွာဘဲကြံခဲ့တဲ့သူတွေလည်းအများကြီးရှိပါတယ်ဒီလိုကြံခဲ့တဲ့သူတွေမှာလည်းသူတို့အတွက်ရွေးချယ်နိုင်စရာနည်းနည်းပဲရှိနေကြတာဒါမှမဟုတ်အခြေအနေတွေပြန်ပြီးတိုးတက်ကောင်းမွန်လာနိုင်ဦးမလားဆိုတဲ့မျှော်လင့်ချက်တွေကြောင့်ဖြစ်ပါတယ်ကိုအောင်မြင့်မြတ်ကတော့သူ့အနာဂတ်အတွက်မျှော်လင့်ချက်မရှိသလိုခံစားနေရတယ်လို့ဆိုပါတယ
်ကျွန်တော်တို့ကဘာမှလည်းသိမျှော်လင့်ချက်မျှော်လင့်ချင်တော့ဘာဖြစ်အောင်ပတ်သွင်းလဲဆိုတာကျွန်တော်မတွေးချင်တော့ဘူးကွာဟုတ်ကျွန်တော်ရိမှချက်တဲ့အကောင့်ထဲပေါ်လူနေပါဖြစ်နေအစိမ်အစိမ်မှာဒီသူတို့ကိစ္စဖြစ်သွားတာပေါ့ဘုံမဝင်ဝင်ရှိတယ်စီတူကောင်မလေးနဲ့ဘွားတို့သူ့ဆောင်မယ်အေးစီဖြတ်ကြောင်းနဲ့တွေးရတာအခုကပုံမှန်ကမရှိတော့မိသားစုရောချစ်သူရောဟိုဆုံးသွားကြရတော့လို့ဆိုတဲ့ဘာသာလုံးအောင်လည်းမသိတော့ဘူးက
ဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လွှင့်မယ်ဒို့တန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါသေးရှင်။ VOA သတင်းတွေပေးအသက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
ဒီရဲတနင်္ဂနွေနေ့မနက်ဘက်အသံလွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါကိုယ့်ရဲ့အစွဲတွေကိုဘေးဘက်ထားပြီးအပြန်အလှန်လေးစား ဘုံအကျိုးစီးပွားကိုရှာဖွေနိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ပဋိပက္ခပြင်းငိမ့်မှုအစလုံနိုင်မယ်လို့ပဋိပက္ခနဲ့ငြိမ်းချမ်းရေးဆိုင်ရာပါတဂူဘွဲ့ရဒေါက်တာဆိုးမြတ်နွယ်ကဆိုပါတယ်ဒီတပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြန်ကဘာအစီအစဉ်မှာဦးတင်မောင်တန်းကပဋိပက္ခဖြည့်ရှင်ရေးအကြောင်းမင်းများတင်ပြဆွေးနွေးထားပါတယ်
ပါတီကစိတ်ပြည်တဲ့ရင်ပြပါလို့တဲ့ဝိပုစုတောင်းပွဲတွေပါပိုရအမင်းကြီးကငင်းကြိုင်းခေါ်တံပေးလေရှိပြီဂါဇာနဲ့ယူကရိန်းစစ်တမ်းခံပြည်သူတွေအတွက်စုတောင်းကြရမှာမြမပြည်သူတွေကိုလည်းမမေ့ကြဘူးပြောလို့ရှိပါတယ်စစ်ဟာနိုင်ငံရေးကိုတခြားနည်းနဲ့ဆက်လုပ်တာဖြစ်တယ်ဆိုတော့ process ရဲ့နာမည်ကျော်စကားလိုပါပဲမြန်မာပြည်ရဲ့ဆက်ဟာဒီမိုကရေစီလူ့ခွင့်ရေးကိစ္စတွေမှာအခြေခံနေပါတယ်ဒီဘက်မှာတော့ပြည်ပကဖြည့်ရှင်ရေးအကြောင်းတင်ပြရပါတယ်ဆွေးနွေးပွဲကိုကျွန်တော်ဖိတ်ခေါ်ထားသူကတော့ဒေါက်တာဆိုးမြတ်နွယ်ဖြစ်ပါတယ်ဆ ्याम အားမဟာဘွဲ့ကိုပြည်ပကဘာသာရပ်နဲ့ယူခဲ့ပြီးပါရဂူဘွဲ့ကိုနိုင်ငံရေးလေ့လာမှုဘာသာရပ်နဲ့ UK ကနေယူခဲ့တဲ့သူပါ United World Peace Institute ဘွဲ့ကိုထူထောင်သူဖြစ်ပြီးမြန်မာနိုင်ငံမှာပဋိပက္ခများဝိုင်းဝန်းအဖြေရှားနီလန်းများအစီပြိုင်ပွဲကို2021ခုနှစ်ဇူလိုင်လကတည်းကစတင်ကျင်းပခဲ့တာအခုဆိုရင်10ကြိမ်ပြည့်သွားခဲ့ပြီဖြစ်ပါတယ် DSA တွေကိုလည်း Glamour Swamet Media နဲ့ဒူစာအုပ်ထုတ်ဝေခဲ့တာအခုဆိုတတိယတွဲထုတ်ဝေခဲ့ပြီဖြစ်ပါတယ်မင်္ဂလာပါဆရာမခင်ဗျာ
မင်္ဂလာပါဆရာမင်္ဂလာပ
ါ Okay
ဒီပွဲကိုဖိတ်ခေါ်လို့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုလိုလာအောင်ဆွေးနွေးပြတဲ့အတွက်ကြောင့်လည်းကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်ဒီအစီအပြိုင်ပွဲအကြောင်းလေးအမှုဆုံးပြောပြပေးပါလားခင်ဗျာ
ဖြစ်ပြနေတဲ့ဥစ္စာတွေကိုမီဒီယာကနေပြီးတော့တင်မြင်တွေ့နေအွန်လိုင်းကနေမြင်တွေ့နေရတော့ဒီမှာတခုခုလောက်ရမယ်ဆိုပြီးတော့စိတ်ကအာတိတရှိရတဲ့အကြောင်းမလို့နောက်ဆုံးဒီမှာ background က conflict resolution နဲ့ဖြစ်တဲ့အကြောင်းမလို့ဒီအစီအပြိုင်ပွဲကိုလုပ်ဖြစ်သွားတာပါဆရာအကုန်လုံးရဲ့ contribution ကိုကျွန်မလိုချင်တယ်ပေါ့ကျွန်မတို့တိုင်းပြည်မှာအားလုံးစုပေါင်းဝိုင်းဝန်းပြီးဘလို့အဖြေရှာနိုင်မလဲဆိုတဲ့ဥစ္စာအားလုံး contribution တွေကိုစုဆောင်းလိုက်တဲ့နော်လိုတဲ့သဘောနဲ့ဒီ essay ပြိုင်ပွဲကို3ချိန်မြောက်အဲ10ချိန်မြောက်လုပ်ခဲ့ပြီးရစာအုပ်အနေနဲ့ဆိုရင်3ချိန်3အုပ်တိတိဖြစ်ပြီးပါရောဆရာဟု
တ်ကဲ့ဟု
တ်ကဲ
့ဆိုတော့ကျွန်မရွေးချယ်ခဲ့တဲ့ essay တွေတဲကပေါ့နော်တော့ဘုတ်လောက်ကိုဥပမာအဖြစ်နဲ့ပြောပြပေးပါဦး
အကုန်လုံးကဟိုညီတူညီမျှဒီလက်ရည်ကတူကြတယ်ပေါ့ဆရာလက်ရည်တူကြတဲ့အခါမှာသူ့ရဲ့ဟိုအကြောင်းအရာဘာဖြစ်လို့ဆိုတော့ thinking အဲခေါင်းသူ့ရဲ့တွေးခေါ်ပုံကအရန်ကိုအရေးပါတယ်တကြောင်လို့ဒါပေမဲ့စာရေးသားတဲ့လက်ရည်ပုံမှာပဲကြွားသွားတာပေါ့ဆရာအဲ့ဒီအထက်မှာကျွန်မဟိုမြန်မာတွေပြန်ပြီးတော့ဟိုတယောက်တစ်ယောက်ဆက်ဆက်ပြီးတော့နားလည်နိုင်တဲ့အဲအကြောင်းအရာတွေတွေကနေပြီးတော့တခုကျွန်မပြောချင်တယ်ဒီမှာအရေးကြီးတာက current ဟိုလက်ရှိမှာဖြစ်ပျက်နေတဲ့ conflict တွေတွေကနေ Israel Palestine conflict ကိုရေးထားတဲ့လင်းထိန်ရဲ့ essay ကိုလည်းပဲအဲကျွန်မဟို high ဟိုညွှန်းညွှန်းချင်ပါတယ်အဲ့ဒီခုနောက်ဆုံးထွက်တဲ့စာအုပ်ထဲမှာပေါ့နော် Israel Palestine ကခုလက်ရှိဖြစ်နေတဲ့ conflict မှာဘယ်လိုမျိုးနိုင်ငံဖြေရှင်းနည်းနဲ့ဖြေရှင်းဖို့ဆိုရဲအဲ essay လေးကိုလည်းကျွန်မပြောချင်တယ်နောက်တစ်ခုကကိုသစ္စာရေးထားတဲ့ရှာနဲ့သွားရဲ့ရိုးရာဆိုတော့ဟိုအစေးလေးပေါ့နော်ဒီကိုသစ္စာရေးထားတဲ့မိသားစုအတွင်းမှာဖြစ်တဲ့ပဏိပခကဘလို့ဖြည့်ရှင်းနိုင်တယ်လဲဆိုတဲ့အပိုင်းလေးကိုသူတို့ဘာကြောင့်ပဏိပခဖြစ်ကြတယ်လဲပြီးလို့ရှိရင်အဲ့ပဏိပခကိုဘလို့ဖြည့်ရှင်းနိုင်မလဲအဲ့ဒီအကြောင်းလေးကိုရေးထားပါတယ်ဆရာအဲ့တော့အဲ့ကိုသစ္စာရေးထားတဲ့လင်းနဲ့မရဖြစ်တဲ့ပဏိပခမှာတယောက်နဲ့တယောက် mutual respect ဆိုတဲ့အပြန်အလှန်လေးစားသမှုမရှိတဲ့အတွက်ကြောင့်မလို့ conflict ဆိုတာနော်ပဏိပခဆိုတာဖြစ်ကြတယ်လေးစားသမှုရှိမှနော်ကျမတို့ဟာဒီပြဿနာတွေကိုပဏိပက္ခတွေကိုဖြေရှင်းနိုင်မယ်ဆိုတဲ့သဘောတရားကိုအဲအဲ့ဒီကိုသစ္စာကနေပြီးတော့ပေါ်ပြထားရတဲ့အကြောင်းမလို့ဒီအိမ်ဆောင်ရေးမှာလည်းလေးစားသမှု mutual respect အပြန်အလှန်လေးစားသမှုလိုချင်တယ်လို့နိုင်ငံရေးမှာလည်းအပြန်အလှန်လေးစားမှုလိုအပ်တယ်ဆိုတဲ့အပိုင်းကိုကျွန်မပြောချင်ပါတယ်ဆရာ
အာအဓိကတော့ချက်ကြတဲ့ပဋိစ္စ
မဘာချက်ကြတဲ့အချက်ကတော့
ပြန်အလှန်လေးစားရေးပေါ့နော
်အပြန်အလှန်တယောက်နဲ့တယောက်တဦးနဲ့တဦးဖွဲ့စည်းတစ်ခုနဲ့တစ်ခုလေးစားသမှုရှိရမယ်လေးစားသမှုမရှိလို့အရာရာတိုင်းကပျို့ကွဲကုန်တာပေါ့ဆရာ
ဆမာကပဋိပက္ခဖြည့်ရှင်ကိုစိတ်ဝင်စားတဲ့သူလေ့လာခဲ့တဲ့သူတွေဖြစ်တယ်ဆိုတော့ပေါ့နော်ဒီပဋိပက္ခဖြည့်ရှင်နဲ့ပတ်သက်ပြီးမေးချင်ပါတယ်ချုံငုံပြီးတော့ပေါ့နော်ပဋိပက္ခဖြည့်ရှင်ရဲ့အဘောသဘာဝကဘယ်လိုများရှိပါသလဲဒီနေ့
ဆရာနဲ့ဆွေးနွေးပွဲက UN Golden ရဲ့ပဋိပက္ခ triangle ဆိုတာရှိပါတယ်ဆရာ attitude ရဲ့ behavior ရဲ့ contradiction ရဲ့ဆိုတဲ့ triangle လေးပေါ့လူတွေရဲ
့စိတ်တွေပြောလို့ရှိရင
်ဟုတ်ကဲ့အဲ့ဒါ attitude ဆိုတာလူတွေရဲ့စိတ်တွေသဘောထားနဲ့ behavior ဆိုတာလူတွေရဲ့အပြုမူအဲ့ရနေပြီး we your တွေကွဲလွဲဆန့်ကျင်မှုတွေဖြစ်ပေါ်လာတယ်ဆိုတဲ့ triangle လေးပေါ့ဆရာဒါပဏိပက္ခရဲ့သဘောတရားအဲ့ဒီပဏိပက္ခရဲ့သဘောတရားကိုကျမတို့ကအဲ့လူတွေဖြစ်နေတဲ့အတွက်ကြောင့်မလို့လူတွေမှာ innate ပေါ့နော်ဒီပဏိပက္ခအတ္တတွေဆိုတာရှိနေလူတွေရဲ့အတ္တကနေပြီးတော့ဒီအပြုအမူတွေစိတ်ရဲ့သဘောထားတွေအားလုံးဖြစ်ပေါ်လာတဲ့အခါမှာအတ္တရဲ့သူတို့ရဲ့လုံဆောင်မှုကနေပြီးတော့ we all တွေဖြစ်လာစေအဲ့တော့အဲ့ဒီကဘာမှာဖြစ်နေတဲ့အကြောင်းအရာတွေအရွယ်လူတွေရဲ့တူအုပ်စုဖွဲ့ပြီးတော့နော်ကိုယ့်အတ္တနဲ့ကိုယ်ပုံဖော်နေကြတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဟိုပဏိပက္ခကိုချဲ့တဲ့ချဲ့လာပြီးတော့စစ်တွေကိုချဲ့တဲ့ချဲ့လာပြီးတော့နော်အဲ့ဒီကြောင့်မလို့အကျိုးစီးပွားတွေစစ်ဆိုတာကြာလာလို့ရှိရင်အကျိုးစီးပွားကွယ်နှွေနှွဲလာတယ်ဆရာစစ်ဆိုတာစစ်မဟုတ်တော့ဘူးဒါအကျိုးစီးပွားတွေဖြစ်လာစီးရင်းနဲ့ပတ်သက်တဲ့အကျိုးစီးပွားတွေဖြစ်လာကြအောင်ကျန်တဲ့မဆိုင်တဲ့လူတွေကဒီအကျိုးစီးပွားရဲ့အောက်မှာဟိုအလူးလဲခံကြရတဲ့သဘောပေါ့အဲ့အကျိုးစီးပွားတွေကိုကျမတို့ကဘယ်လိုလုပ်ရမလဲဆိုရှင် negotiation ပေါ့နော်ညှိနှိုင်းဆွေးနွေးမှု consensus တွေရှာရမယ်ညှိနှိုင်းဆွေးနွေးရမယ်အဲ့ဒီတစ်ဖက်နဲ့တစ်ဖက်နော်ဟိုအပြန်အလှန်အကျိုးရှိနိုင်မဲ့နည်းတွေပေါ့နော်အဲ့ဒီဟိုလူတွေပြောမယ်ဆိုရင် win win လို့เนาะလူတွေကနာမည်ကြီးရဲ့ trend လာเนาะသူမသားကုမနာအကျိုးဟိုဘက်ဒီဘက်အကျိုးရှိတဲ့အကျိုးရှာနိုင်တဲ့နီးနဲ့ကျမတို့ဖြေရှာနိုင်မယ်ဆိုလို့ရှင်ကဘာကြီးမှာဒီဟိုဘယ်သူမှမဆုံးရှုံးမနစ်နာဘူးမှုတွေနဲ့ကြုံရမှာမဟုတ်ဘူးလို့ကျမယုံကြည်ပါတယ်ဆရာ
ကျွန်တော်တို့ဒီတောင်းမှနေပေါ့နော်မြန်မာနိုင်ငံကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံအတွက်လက်ရှိပဋိပက္ခဖြစ်ရှင်ကစင်ခေါ်ချက်တွေဘာတွေများဖြစ်မလဲ
လူတွေမှာ bias ဖြစ်တဲ့ဟိုဘယ်လိုပြောမလဲ perception တွေရှိရကိုကိုကိုကိုငါကြီးပဲမှန်နေဆိုတော့เนาะငါသာ
ဆိုတော
့ဆွဲဆွဲနေဟုတ်ဟုတ်ကဲ့ဆရာတစ်ဖက်နဲ့တစ်ဖက်အပိသက်ချေမှုရေးဆိုတော့ဟိုအရှိကိုသွားနေစားတဲ့အကြောင်းမျိုးကျမတို့ကဒါဟိုဘယ်လိုပြောမလဲ deadlock ပေါ့အဲ့လိုမျိုးဖြစ်နေရဲစစ်ပွဲတွေပို့ပြီးတော့ပြင်းထန်နေရလို့ကျမကယူဆပါတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်ဟိုငါဆွဲရင် short ကြမယ်ဆိုလို့ရှိရင် mutual respect ထားကြမယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့ဟိုအကျိုးစီးပွားကိုဘုံအကျိုးစီးပွားအနေနဲ့ချူထောက်ကနေပြီးတော့ကြည့်မယ်ဆိုလို့ရှိရင်ကျမတို့အဖြေရှာနိုင်တဲ့နည်းလမ်းကိုဥတီတီသွားကြမယ်အဖက်ဖက်ကနေဥတီတီသွားကြမယ်ဆိုရင်ကျမတို့အဖြေရမှာပါဆရာ
အခုဒီအာဆီယံကလည်းပေါ့နော်အချက်၅ချက်ပါတဲ့ဘောတူများချက်၅ချက်အကောင့်တွေပေါ်ရေးဆိုတော့လည်းပြောတယ်ကုလသမဂ္ဂကလည်းပြောနေတယ်ဒါပေမဲ့မြန်မာနိုင်ငံအချွေကဘဲမကိုအွေသေးဘူးဖြစ်နေတယ်နော်ဟု
တ်ကဲ့ဆရာဟု
တ်ဆိုတော့ဒီအွေလေးွေလာဖို့အတွက်ဘဲချက်ကိုစတင်ခိုင်တွယ်တာကတော့ချက်ဖြစ်မယ်လို့ဆရာမထင်ပါတယ်ဘဲ
အချက်ကတော့ချက်လဲဆိုတော့ဟိုဖြေရှင်းရမယ်အပိုင်းတွေပေါ့ဆရာဖြေရှင်းရမယ်အပိုင်းတွေရယုံကြည်မှုပြန်လဲတိဆောက်ဖို့အပိုင်းတွေပေါ့ဆရာတစ်ဖက်နဲ့တစ်ဖက်မယုံကြည်ကြတဲ့အတွက်ကြောင့်မလို့မယုံကြည်နိုင်တဲ့အတွက်ကြောင့်မလို့ဘယ်ဘက်ကမှမလျှော့ဘူးဆိုတော့ဟိုသဘောတရားကိုကန်ဆောင်နေကြတယ်လို့ကျွန်မထင်ပါတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်ယုံကြည်လာမယ်အပိုင်းတွေအပေးအယူလေးเนาะဟိုပြန်ပြီးတော့တိဆောက်ယူကြမယ်ဆိုလို့ရှိရင်ယုံကြည်မှုလေးဟိုပြောသလိုပဲဟို functional ပေါ့တခုခုအလုပ်ဖြစ်နိုင်တဲ့เนาะဟို framework ထူတယ်ကိုကျွန်မသွားကြမယ်နော်အဲ့ဒီဟိုဘောင်ထဲကနေပြီးကျွန်မတို့အလုပ်လုပ်ကြမယ်အလုပ်ဖြစ်နိုင်တဲ့နည်းလမ်းကိုကျွန်မတို့စဉ်းစားရမယ်ယုံကြည်မှုလေးပြန်လဲတိဆောက်ဖို့ကျွန်မတိုက်တွန်းနေပါတယ်တစ်ဖက်နဲ့တစ်ဖက်ဖြစ်နိုင်တဲ့ယုံကြည်မှုလေးတခုပေါ့ဆရာအဲ့ရနေစပြီးတော့အစလေးဆွဲကြမယ်ဆိုလို့ရှင်ကျွန်မတို့အလုပ်ဖြစ်သွားမှာ
ပဋိပက္ခတွေမှာကြောင်းဝင်ညီနိုင်ပေးတဲ့လူရဲ့အခန်းကဏ္ဍကလည်းတော်တော်လေးအရေးကြီးတယ်ထင်ပါတယ
်ဟုတ်ပါတယ်
ဒါပေမဲ့အာဆီယံကအဲ့ဒီအနေအထားကိုမရောက်နိုင်သေးဘူးဖြစ
်ဟုတ်ပါတယ်ဆရာ
ဆိုဒီလိုအနေထားမှာဘလို့ချောင်းဝင်တဲ့အနေထားဖြစ်အောင်ရယူဖို့ကျွန်တော်ဘလို့ခြေလမ်းမျိုးကိုအာဆီယံအနေနဲ့လှမ်းရင်ကိုကောင်းမယ်လို့ဆရာမထင
်အဓိကတော့ဆရာတစ်ဖက်ကဟိုသူတို့ရဲ့ဘိုင်းတိုင်းလည်းဖြစ်နိုင်တယ်ပေါ့နော်အချိန်တစ်ခုကိုစောင့်နေရလည်းဖြစ်နိုင်တယ်ယုံကြည်စိတ်ချရတဲ့အနေထားတစ်ခုမှရောက်မယ်ဆိုလို့ရှိရင်အာဆီယံရဲ့ move ကအာဆီယံရဲ့လှုပ်ရှားမှုနဲ့တစ်ချက်ထဲကြမယ်ဆိုလို့ရှိရင်အဲမီဒီယာတာအနေနဲ့ပေါ့နော်ထဲထဲကြမယ်ဆိုလို့ရှိရင်ကျမတို့အရွေးတခုရောက်သွားမှာပါဆရာအဲ့တော့အချိန်အရေးကြီးရယ် right time အရေးကြီးရယ်နောက်ပြီးတော့ဟို the right person ပေါ့ the right person ယုံကြည်မှုရနိုင်တဲ့အဲပုံကူလည်းဖြစ်ရပါမယ်ဆရာအချိန်ကအရေးကြီးပါဆရာအချိန် timing ပေါ့ဆရာ ်
ဟုတ်ကဲ့ဟုတ်ကဲ့ဆရာမကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပါဆရာကျွန်မအခုဖြေချခွင့်ရှိတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဟုတ်နောက်ပြန်ဆုံရမယ်လို့မျှော်လင့်ပါတယ်ဆရာကျေးဇူးများ
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားသူကတော့ United World Peace Institute of Africa 2000 Dr. So ညံဖြစ်ပါတယ်ကျွန်တော်ဒီပုံသားမှာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အချီမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
မင်္ဂလာပါ VOA American အတန်ရဲ့ April 28ရက်နေ့တနင်္ဂနွေနေ့မနက်ဖြန် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ် Radio အတန်နဲ့အစီအစဉ်တွေကိုတော့ line number 24 40 52 51ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကဘာသတင်းတွေကတူတာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါအောင်မယ်ပထမအဦးဆုံးကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ရဲ့3ရက်ကြာတရုတ်ခေးစဉ်အတွင်းတိုးတက်မှုလက္ခဏာဆောင်တာတွေရှိခဲ့သလိုအပြန်အလှန်သတိပေးတာတွေလည်းရှိခဲ့ပါတယ်။ဒီချိန်ထဲမှာပဲရုရှားကာကွယ်ရေးဝန်ကြီးနဲ့တရုတ်ကာကွယ်ရေးဝန်ကြီးတို့ကာဇက်စတန်နိုင်ငံမှာတွေ့ဆုံကြပါတယ်။ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းနယ်အတွင်းအလုပ်လုပ်ကိုင်ဖို့မြောက်ကိုရီးယားကအလုပ်သမားတွေဆီလွတ်ပါတယ်။ဒီစီစဉ်ကိုကျွန်တော်ဇော်မိုးကျော်ကပဲဆက်ပြီးတင်ပြပေးပါမယ
်။နှစ်နိုင်ငံဆက်ဆံရေးတည်ငြိမ်လာဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်ပြည်ကိုဧပြီလ24ရက်နေ့ကနေ26ရက်နေ့ထိသွားရောက်ခဲ့ပါတယ်။သမ္မတရှီဂျင်ပင်အပါအဝင်ထိပ်တန်းခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့ပါတယ်
။今年是中美建交45周年。45年的中美关系历经风风雨雨。
သမ္မတဘိုင်ဒန်နဲ့ပြီးခဲ့တဲ့နှစ်ဆန်ဖရန်စစ္စကိုမှာတွေ့ဆုံခဲ့ပြီးအနာဂတ်မှာပိုမိုတိုးတက်ကောင်းမွန်လာဖို့မျှော်လင့်ခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းတွေကနှစ်ဖက်ခေါင်းဆောင်တွေအကြားအဆက်အသွယ်ရှိဖို့နားလည်မှုရခဲ့ပြီးတိုးတက်မှုတွေရခဲ့ပါတယ်။ဒါပေမဲ့လည်းဆက်နက်ဆွေးနွေးလှုပ်ဆောင်ရမယ့်ကိစ္စရပ်တွေရှိနေပါသေးတယ်လို့တရုတ်သမ္မတရှီဂျင်ပင်ကဧပြီလ26ရက်နေ့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကိုလက်ခံတွေ့ဆုံစဉ်ပြောဆိုခဲ့ပါတယ်။တရုတ်နဲ့အမေရိကန်ဟာပြိုင်ဘက်တွေဖြစ်မဲ့အစားလက်တွဲဘက်နိုင်ငံတွေဖြစ်တယ်လို့လည်းသမ္မတရှီကပြောပါတယ်
။不是说一套做一套。我提出相互尊重和平共处。
တရုတ်နဲ့အမေရိကန်ဟာပြိုင်ဘက်တွေဖြစ်မဲ့အစားပူးပေါင်းဆောင်ရွက်တဲ့မဟာမိတ်တွေဖြစ်တယ်မှာလေ။တစ်ဖက်နဲ့တစ်ဖက်ထိခိုက်အောင်လုပ်မဲ့အစားအောင်မြင်မှုတွေအတွက်ကူညီရမှာပါ။အပြင်းအထန်ပြိုင်ဆိုင်နေမဲ့အစားဘုံတူညီချက်တွေကိုရှာဖွေပြီးကွဲလွဲမှုတွေကိုရှောင်ရှားဖို့လိုပါတယ်။အပြန်အလှန်လေးစားဖို့ငြင်းညမ်းစွာအတူတည်ရှိဖို့နှစ်ဖက်စလုံးအကျိုးရှိဖို့ဆိုတဲ့စီမင်းသုံးခုနဲ့တွားဖို့အဆိုပြုပါတယ်
။ပြီးခဲ့တဲ့နှစ်သမရနှစ်ဦးတွဲဆုံသဘောတူခဲ့တဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာအောင်လုပ်ဖို့သမရဘိုင်ဒန်ကဆေလွတ်လိုက်တာပါလို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကလည်းပြန်လည်ပြောဆိုခဲ့ပါတယ်
။ We are committed to maintaining and strengthening the lines of communication between us.
နေပြည်တော်မှာပူးပေါင်းဆောင်ရွက်မှုတိုးတက်လာနေတာတွေကိုတွေ့မြင်နေရပါတယ်။ပြည်သူအချင်းချင်းဆက်ဆံရေးနှစ်နိုင်ငံအဆက်အသွယ်တွေဖွင့်လှစ်ထားပြီးအားကောင်းလာစေရေးစတဲ့နေရာတွေမှာတိုးတက်လာပါတယ်။ဒါကြောင့်နားလည်မှုလွဲချော်ရာတွေကိုရှောင်ရှားနိုင်မှာပါ
။နှစ်နိုင်ငံစစ်ဘက်တာဝန်ရှိသူတွေဆက်သွယ်ရေးလမ်းဖွင့်ထားဖို့နဲ့ပထမအဦးဆုံး AI နည်းပညာနဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်ဆွေးနွေးတော့ဖို့ဘလင်ကင်ခီးစဉ်အတွင်းသဘောတူခဲ့ပါတယ်။ဒါပေမဲ့ရုရှား၊ယူကရိန်း၊ထိုင်ဝမ်၊ဖိလစ်ပိုင်နဲ့တောင်တရုတ်ပင်လယ်ပြင်အရေးတွေကတော့ဆက်ပြီးတင်းမာမှုတွေရှိနေပါတယ်။အပြန်အလှန်တရီပေးတာတွေရှိခဲ့ပါတယ်ဝန်ကြီးဘလင်ကင်နဲ့တွေ့ဆုံစဉ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ယီက အမေရိကန်အနေနဲ့အနေအောင်စီးကိုမကျော်ဖို့တတိပေးခဲ့ပါတယ်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကလည်းတရုတ်အနေနဲ့ရုရှားကိုမကူညီဖို့တတိပေးခဲ့ပါတယ
် Fueling Russia's defense industrial base not only threatens Ukrainian security it threatens European security
ရုရှားရဲ့ကာကွယ်ရေးဆိုင်ရာလုပ်ငန်းတွေကိုကူညီနေတာဟာယူကရိန်းကိုအတင်ချင်းချောင်းနေတာမဟုတ်ပါဘူး။ဥရောပတစ်ခုလုံးရဲ့လုံခြုံရေးကိုပါချင်းချောင်းနေတာပါ
။ရုရှားရဲ့ဒုံးလက်နက်နဲ့အခြားစစ်လက်နက်ပစ္စည်းထုတ်လုပ်ရမှာအသုံးပြုတဲ့ပစ္စည်းတချို့ကိုတရုတ်ကုမ္ပဏီတွေကရောင်းချပေးနေတယ်လို့ဝန်ကြီးဘလင်ကင်ကသတိပေးခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းဘင်ကတရုတ်ဟာယူကရိန်းအရေးဖန်တီးသူမဟုတ်ပဲတရုတ်ကိုအပြစ်တင်တာတွေရပ်ဖို့တုံ့ပြန်သတိပေးပါတယ
်။这种做法极其虚伪也十分不负责任。
American law Ukraine ကိုအကူအညီအမြောင်များပေးဖို့ဥပဒေပြဋ္ဌာန်းလိုက်တဲ့အချိန်မှာတရုတ်ကိုအခြေအမြင့်မရှိဆွဆွဲတာဟာတာဝန်မဲ့ပြီးလက်တွေ့မကြပါဘူး။တရုတ်နဲ့ရုရှားဟာပုံမှန်စီးပွားရေးနဲ့ကုန်သွယ်ရေးအဆင့်ပဲရှိပါတယ်လို့ပြောဆိုသွားတာပါ။တောင်တရုတ်ပင်လယ်ပြင်တွင်ဖိလစ်ပိုင်နဲ့ပတ်သက်လို့တရုတ်ရဲ့အပြုအမူဟာအန္တရာယ်ရှိတယ်လို့ဝန်ကြီးဘလင်ကင်ကသတိပေးခဲ့ပြီးဖိလစ်ပိုင်ရဲ့ကာကွယ်ရေးအတွက်အမေရိကန်ကအခိုင်အမာရပ်တည်တယ်လို့ပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှရိုက်ကူဟာတရုတ်ကာကွယ်ရေးဝန်ကြီးအသစ်ဒေါင်ချန်နဲ့ကာဇက်စတန်နိုင်ငံမှာပြုလုပ်တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ညီလာခံမှာတီးခြားတွေ့ဆုံခဲ့ပါတယ်။တရုတ်နဲ့ရုရှားစီးရေးပူးပေါင်းဆောင်ရွက်မှုဟာဒေတာတွေနဲ့နိုင်ငံတကာလုံခြုံရေးအတွက်အရေးကြီးကြောင်းတရုတ်နဲ့ရုရှားကာကွယ်ရေးဝန်ကြီးတွေပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲရုရှားသိမ်းပိုက်ထားတဲ့ယူကရိန်းကဒုံဘက်ဒေတာကစောက်လို့ရေးလုပ်ငန်းတွေအတွေ့မြောက်ကိုရီးယားကအလုပ်သမားတွေထပ်မံဆစ်လွတ်တယ်လို့တောင်ကိုရီးယားအခြေစိုက် Daily NK သတင်းကရေးသားကြောင်းဧပြီလ24ရက်နေ့က The Diplomat စာဆောင်ကရေးသားပါတယ်။အလုပ်သမား150ကျော်ကိုပြီးခဲ့တဲ့ January လကတည်းကဆစ်လွတ်ခဲ့တယ်လို့ဆိုပါတယ်။ဆစ်အတွင်းပျက်စီးသွားတဲ့အစာအုပ်တွေပြန်လည်တည်ဆောက်ဖို့အတွက်ဆစ်လွတ်တာလို့ဆိုပါတယ်။ဒါဟာဒုတိယအတုပ်လို့လဲဆိုပါတယ်တရုတ်အမေရိကန်ဆက်ဆံရေးအပါအဝင်ကမ္ဘာတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ကြိုးပမ်းနေပေမဲ့ပဋိပက္ခတွေကြောင့်နိုင်ငံတွေအကြာကွဲလွဲမှုတွေနဲ့အင်အားစုဖွဲ့မှုတွေပြင်းထန်နေတဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ပါမယ
်အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့ဥရယာသီနဲ့အနာဂတ်ကဘာသတင်းတွေကဒုတာအစီအစဉ်တွေမတိုင်မီလေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်။တိုက်ပွဲတွေကြောင့်မြန်မာနိုင်ငံနဲ့အဓိကနေဆက်ကုံသွယ်ရေးစခန်းကြီးတွေကနေကုံသွယ်နေသူတွေအထူးထိခိုက်ရပြီးနစ်နာဆုံးရှုံးမှုကြီးမားတယ်လို့ကုံသွယ်တွေကပြောပါတယ်။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းအတက်အကျတွေဘယ်လိုရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီး The Farmer Time Media ကတင်ဆက်ပေးထားပါတယ်။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမစ်စဘဲကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာဆိုရင်နေဆက်ကုံသွေးရေးစခန်းကြီးတွေစီရေးပဋိပက္ခနယ်တွေရောက်နေလို့နေဆက်ကုံသွေးရေးလုပ်ငန်းအားလုံးနီးပါးရပ်တန့်သွားခဲ့တဲ့သတင်းနဲ့စကြပါတယ်အိန္ဒိယနိုင်ငံတွေနဲ့ကုန်သွယ်မှုပြုလုပ်ရမှာအရေးပါတဲ့နေဆက်ကုန်သွယ်ရေးစခန်းကြီးတွေရဲ့အနီးဝန်းကျင်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားတာကြောင့်မြန်မာနေဆက်ကုန်သွယ်ရေးလုပ်ငန်းအားလုံးနီးပါးရပ်တန့်သွားခဲ့တယ်လို့ကုန်သွယ်တွေကပြောပါတယ်။တိုက်ပွဲတွေကြောင့်နေဆက်ကုန်သွယ်ရေးလမ်းတွေပိတ်သွားတဲ့အတွက်ပင်လယ်ရေကြောင်းကနေတင်ပို့ရမှာကုန်ကြစရိတ်အပါအဝင်အခက်အခဲနဲ့နစ်နာဆုံးရှုံးမှုများစွာရှိနေတယ်လို့လည်းပုတ်ကုန်လုပ်ငန်းရှင်အတိုင်းဝိုင်းကဆိုပါတယ
်။ဘာကောနေပြီးတော့ပေါ်တောင်းသွားတယ်။ကောတော့ကြရမှာတို့နဲ့ဒီ water trade ကိုဟိုဘက်ကိုကျွန်တော်အောင်ကြောင်းတယ်။နောက်ကကြတော့ဂျန်ကွားရင်တိုက်ပဲကျွန်တော်အောင်ကြောင်းတယ်။အဲ့ဟိုရေလမ်းကြောင်းကတော့တကြောင်းတော့စင်မောနည်းနည်းခက်ခဲတာရှိတယ်။အဲထလားဆရာတွေနဲ့နေနိုင်ပြီးတောင်းနေရတာတွေရှိတယ်ပေါ့နော်။အဲ့ဒီခက်ခဲကြီးတွေတော့ရှိ။ဟိုအရင်လိုဒီကုန်းလမ်းပေါ့ဒီကတော့မြောက်ဝတီကနေပြီးတော့တွဲကားတွေအများကြီးနဲ့တော့တယ်ဆိုရင်တော့ပိုရတာတော့ကန့်ကွက်ချက်တွေရှိရအောင်။အဲအများကြီးနော်ဗောပြောရတိကျတယ်ပြောရတော့အများဆုံးတိကျတယ်ဗောအခြားအဲဒီအင်းနဲ့ဒီတိကျတာတိကျတယ်ဆိုတာမျိုးဒီလိုလိုချစ်တော်လို့လို့ဗောနော်အစားစီစဉ်ချာအဲနန်တို့ဘာလို့ဂျိုဘာလို့အများကြီးဒီကြောင်းကနေသွားရတဲ့ကကြတော့ဆင်းရဲဆင်းရဲဆင်းရဲသွားတာ အဲ့ဒီအတွက်ကကတ်ချက်ဒီကြောင့်ခုံးလဲတော့မစအနည်းဆုံးဒဝိတာကို50လောက်50ဝင်းကျင်လောက်ပေါ့နော်အဲနင်းလာတယ်ပေါ့အဲ့တော့ဒဝိတာကျင်းမှာ50ဆိုတော့အဲစစ်တူတန်နေနဲ့ပြောလိုက်မယ်ဆိုတော့အများကြီးနင်းလာတော့တယ်ပေါ့လို့ရှိတာပေါ့
အင်မလာစတုထဘတ်ဒီဆိုရင်တရုတ်နယ်စပ်မှာရှိတဲ့မူဆယ်105မိုင်နဲ့လွယ်ကျဲကျဉ်ဆန်းကျော်နယ်စပ်ဂိတ်တွေကိုမြောက်ပိုင်းမဟာမိတ်ပူးပေါင်းတပ်တွေနဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တို့ကကင်ထားပါဗါတယ်။အလားတူထိုင်းကရနယ်စပ်ကကုံတွယ်ရေးစခန်းတွေဖြစ်တဲ့မဲဆဲမြို့ကိုကီနီတော်လန်ရေးပူးပေါင်းတပ်တွေကထိန်းချုပ်ပါဗါတယ်။မြောက်ရီမြို့ကုံတွယ်ရေးသဒ္ဓါနဲ့ကော့ဂရိတ်အာရှလန်တလျှောက်မှာတော့တိုက်ပွဲတွေပြင်းထန်နေပြီးအိန္ဒိယနယ်စပ်ကရီကော်ဒါနယ်စပ်ကုံတွယ်ရေးစခန်းကတော့ချင်းမျိုးသားတပ်ဦး CNA တို့ကအတိအသီးတိမ့်ပိုက်ထားပါဗါတယ်။2024နှစ်ဆန်းပိုင်းကတရုတ်ဘက်ကိုလွယ်ကျဲကံပိုက်သည့်တာချီလိုက်လမ်းကြောင်းတွေကနေကုန်စီပို့ဆောင်မှုတွေပြုလုပ်လို့ရခဲ့ပေမဲ့တိုက်ပွဲတွေကြောင့်အေဗလာအတွင်းမှာပဲအဲ့ဒီလမ်းကြောင်းတွေလည်းတင်ပေါ်မှုရပ်တန့်သွားတယ်လို့ကုန်တယ်တွေကပြောပါရယ်။ပင်လယ်ကြောင်းပို့ဆောင်ရေးကိုဦးစားပေးလုပ်နေရတဲ့အချိန်မှာတမောကြီးတွေငှားရမ်းတဲ့အခါစိတ်ကန်းနေရာရရှိမှုအခက်အခဲရှိတယ်လို့တန်2,300ဆန်းကုန်တင်တမောတွေနဲ့တင်ပို့တဲ့အခါမှာလည်းကန့်သတ်ချက်တွေရှိနေတယ်လို့ဆိုကြပါရယ်။
ဟိုကတ်တချက်လေးတွေကဟိုလည်းနည်းနည်းကြီးဒီလည်းနည်းနည်းကြီးပြီးတော့ကြံ့ကြာတာမျိုးတွေပေါ့နော်အဲဌာနဆိုင်ရာကလည်းဟို၃-၄ဌာနလောက်ဖြစ်နေတော့ဘုံလုံးပူပေါင်းပြီးတော့ပုံပြီးမြန်ဆန်အောင်လုပ်ပေးနိုင်မယ်ဆိုရင်တော့ဒီယာဒီကယာဒီချင်းလေးမှာနည်းနည်းတော့ပုံပြီးရောင်းရမယ်ပေါ့နော်ဒီတွင်းမှာကြီးရဲ့လက်ကျန်ပြောင်းနေဟိုမြန်မြန်ဆန်ဆန်ထွက်သွားနိုင်တယ်ပေါ့ဘာဖြစ်ဆိုတော့ဒီမြောက်ဝတီလိုကုန်းလန်းလိုမဟုတ်တဲ့ခါကျတော့ပင်လယ်ရောင်းဖြစ်တဲ့ကြတော့မိုးရွာလာလို့ရှိရင်အဲတင်မောတွေတင်ချတဲ့ဟာတွေတောင်းနေတာတို့ဒီမောဘောတေဆောင်နေတဲ့ weight တွေ short chop ပြရတာတို့အနေရီများတယ်ပေါ့လေအဲအဲ့လိုတွေကကြတော့အခက်ခဲတွေကျုံလာနိုင်တယ်ရှိတယ်တိတ်မလို့တော့ဘူးနောက်ထပ်ကျ30ဒီပဲလာခေါ်တော့မေလာဒုတိယဘက်တတိယဘက်ဆိုတာမိုးတန်လေးတန်ကြတယ်ဆိုအလုံးလုံးကတော့တိတ်ချင်မပြေတော့ဘူးနော
်နောက်ဆုံးလွယ်ကျဲနေဆက်ကုံသွေးပိတ်နေချိန်မှာကုံကားတွေကမန္တလေးကနေဗမော်မန်စီအထိပဲပို့ဆောင်ပေးရပေမဲ့လန်ခီမှာဂိတ်ကြီးတွေအစမတန်ပေးရတာကြောင့်တွက်ချေမကိုက်တော့ဘူးလို့ကုံကားသမားတွေကလည်းပြောဆိုထားပါတယ်
ပါဆောဆန်ဘိုင်းနဲ့ကြာသေးတာဟိုဒီကိုကျွန်တော်တို့မရဘူးကြိုချင်သေးဘူးမရဘူးဒီဟာဆန်ဘိုင်းနဲ့လည်းသူတို့ဒီဟာဘက်ကပဲပြန်တက်ကြအများကြီးဒါလည်းပါတီဘက်လမ်းဘန်းကြောင်းနေတာပေါ့သွားနေကြတာပဲပတ်ရအကုန်လုံးဒီကြိုချင်လမ်းဖိတ်သွားတဲ့ကြောင်ငွေလည်းလာပဲသွားနေကြဒါဆန်ဘိုင်းရောကားလေးရောအကုန်လုံးကြိုချင်လမ်းအဲ့ဒါလမ်းမရှိအောင်ဒီကြီးရောတကယ်ကိုအဲ့ဒါလင်းကားတော့ဝယ်ပါကြသိကြည့်ကြရအောင်
ဝါကုံကျန်ရှာပါလို့ဝါလင်းမှုစက်ရုပ်တွေပိတ်တဲရဖွဲရှိနေပါတယ်။မြန်မာနိုင်ငံကထွက်ရှိတဲ့ဝါလင်းမှုထယ်တွေဟာဈေးကွက်ဝယ်လို့အားကောင်းနေပြီမယ်။ကိုပိုင်ဆက်ခင်းတွေကနေထုတ်လုပ်မှုတဲ့တဘာဝဝါသောတွေကိုမီးခိုထုတ်လုပ်နေကြတာဖြစ်ပါတယ်။လက်ရှိဝါကုံကျန်တွေအတွက်တဘာဝသောတွေကနေခုံယူနေရဖြစ်ပြီးကုံကျန်ပြက်လက်လာတာကြောင့်တက်တန်းလို့ဝါပင်တွေကိုပါခုံယူမှုတွေရှိနေပါတယ်။ဝါဆိုင်ပြည်လုံငယ်ကမြန်မာနိုင်ငံမှာကျေပြင်းမှုမရှိသေးတာကြောင့်ရရှိမှာကုန်ကျန်းရှာပါလိုက်ရင်တော့ဝါသူစေရုံတွေပါဝင်လက်မှုလုံငယ်တွေပါပိတ်တဲရနိုင်တဲ့အနေအထားရလာနိုင်တယ်လို့မြန်မာနိုင်ငံဝါဆိုင်ပြည်အသင်းဥက္ကဋ္ဌဖြစ်သူဦးကျော်ဝင်းကတုံ့တက်ထားပါတယ်ဝါလက်မှုထယ်တွေကိုပြင်ပတင်ဖို့ရမှာလက်မှုထယ်ပစ္စည်းတစ်ခုကိုအမေရိကန်ဒေါ်လာ5ဒေါ်လာကနေဒေါ်လာ100ကျော်ထိဈေးရရှိပြီးတနင်္ဂနွေကန်ဒေါ်လာ10တန်းကနေ10တန်းထိရရှိနေတယ်လို့ပြောဆိုထားပါတယ်။ပြင်ပဈေးကွက်နေနဲ့ထိုင်း၊တရုတ်၊ဂျပန်စတဲ့နိုင်ငံတွေကိုအဓိကတင်ပို့နေရပြီးတောင်ကိုရီးယားနဲ့ဥရောပနိုင်ငံတချို့ကိုလည်းတင်ပို့နေပါတယ
်။ရေထွက်ကုန်ပြည်ပတင်ပို့မှုကဒေါ်လာ50တန်းကျော်ရော့ကျသွားပါတယ်။2023-2024ဘဏ္ဍာနှစ်မှာဒီဘက်ကိုရေထွက်ကုန်တင်ပို့မှုရော့ကျခဲ့တဲ့အတွက်ပို့ကုန်ဝင်ငွေရရှိမှုကလည်းအမေရိကန်ဒေါ်လာ50တန်းကျော်ရော့ကျသွားတယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကဆိုပါရယ်2022-2023ဘဏ္ဍာနှစ်မှာရေထွက်ကုန်တင်ပို့မှုကနေပို့ကုန်ရငွေအမေရိကန်ဒေါ်လာ865.649တန်းကျော်ရရှိခဲ့ပြီး2023-2024ဘဏ္ဍာနှစ်မှာတော့အမေရိကန်ဒေါ်လာ914.899တန်းကျော်သာရရှိခဲ့တာဖြစ်ပါတယ်အပူချိန်ပြင်းတဲ့ရာသီဥတုကြောင့်ဝယ်ပြည်ရေးကံတွေမှာငါးပစုံတည်ဆုံပျက်စီးမှုတွေရှိနေပြီးတည်ယူပို့ဆောင်ရေးစရိတ်မြင့်တက်တာအပါအဝင်တိုက်ပွဲတွေကြောင့်နယ်စပ်လမ်းကြောင်းတွေပိတ်ထားလို့တင်ပို့မှုကရော့ကျသွားတာလို့ရန်ကုန်မြို့ကဝယ်ပြည်ရေးလုပ်ငန်းရှင်တဦးကသုံးသပ်ပါတယ်မြန်မာနိုင်ငံကနေငါးပစုံခန်းန်းစတဲ့ရေထွက်ကုန်တွေကိုတရုတ်ထိုင်းဘင်္ဂလားဒေ့ရှ်အပါအဝင်အိန္ဒိယနိုင်ငံတွေကိုမူဆယ်မြော်ရီကော်တောင်းစစ်တွေဘိတ်မောင်းနှောနယ်စပ်ကုန်သွယ်ရေးစခန်းတွေကနေတင်ပို့နေတာဖြစ်ပါတယ် ဂျပန်နဲ့ဥရောပနိုင်ငံတချို့ကတော့ပင်လယ်ရေကြောင်းကနေတင်ပို့နေတယ်လို့ဆိုပါတယ်
အခုဆက်ပြီးအီဝီလာ၁၈ရက်နေ့ကနေ23ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနန်ဇီနိုတွေကိုပြောပြပေးချင်ပါတယ်။တရံကလာဘီမက်ပဲအဖွဲ့စည်းကတော့အနှိမ့်ငယ်ကြရွေးပြခဲ့ပေမဲ့အမြင့်ဈေးမှာပဲဆက်ရှိနေပါတယ်။အိန္ဒိယဆိုရဘဲကကွန်တေရဲ့ပယ်လဲခြင်းနဲ့တူလောင်မှုတွေကိုစောင့်ကြည့်ပြီးဈေးကွက်ထိတ်ချုပ်နေပေမဲ့ပယ်ဈေးတွေဟာတိတိတတကျဆင်းသွားခြင်းမရှိတာကိုတွေ့ရပါတယ်။တကြံမတိုင်ခင်ကမက်ပေ FAQRC အမျိုးသားကတတန်ကို32,500ကျင်းနဲ့ဈေးကွက်ပိတ်ခဲ့ပါတယ်။တကြံပြီးဧပြီ22ရက်နေ့မှာတော့တတန်ကို32,000နဲ့ဈေးပြတ်ဖွေခဲ့ပြီး9,500ကျက်လောက်ဈေးချဆင်းသွားတာဖြစ်ပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
ဆလဘီဥရုယာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ဆက်ပါောင်းမယ်။ယာသီဥရုပြောင်းလဲလောင်မှုရဲ့အကျိုးဆက်တစ်ခုဖြစ်တဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာလို့ကန်ယူဒန်တဝိုက်ကမြို့တွေရွာတွေစီးပွားရေးလုပ်ငန်းတွေကိုတာမကအခြေခံအဆောက်အအုံနဲ့လူထုကျန်းမာရေးအတွက်ပါစိုးရင်စရာဖြစ်လာနေပြီလို့ကြွမ်းကျင်သူတွေကပြောပါတယ်။ပင်လယ်ရေမျက်နှာပြင်မြင့်တက်မှုရဲ့လူမှုစီးပွားအပေါ်ရိုက်ခတ်မှုတွေကိုဥရုယာသီနဲ့အနာဂတ်ကဘာအစီအစဉ်မှာနားလောင်ကပြောပြထားပါတယ်။
ကဘာကြီးပုံမပုံတွေးလာတဲ့အတွက်ရေခဲမြစ်တွေအေးပြောပြီးတော့ပင်လယ်သမုတ်တရားတွေထဲစီးဆင်းလာရကမြင့်တက်လာတဲ့ရေထူးကြီးဟာကယူရန်တဝိုက်ဝင်ရောက်လာတာမျိုးတွေမကတော့ပဲမြေအောက်ရေစီးကျောင်းတွေထဲအထိရောက်ရှိလာတာရှိတယ်လို့ဟာဝေါ်ရီတက္ကသိုလ်သုတေသီတွေကပြောပါတယ်။ပင်လယ်ရေမြင့်တက်မှုနဲ့ဂုံတွင်းပိုင်းကအရေးကြီးရေရှာမှုဆက်စပ်ပုံအကြောင်းသုတေသနပြုနေကြတဲ့ကယူရန်ဘူမိဗေဒနဲ့ဇလဗေဒပညာရှင်ရှယ်လီဟာဘယ်ကအခုလိုရှင်းပြပါတယ
်။ Inland sources of floodingthat are generated by sea level rise.
And so ye aw shi ri blu tat la de le so ra de ka ba lo a tai tan ne chama lo le la tha ba de. A chi kan a sa aw twi bo mye aw yi thu ye tet ya mu ri sa pi twi ya ba do me. Mye aw yi ri ha tamauk dia twi ne dai ya set set ni da ba. Da chaung di ye a tet chan ne pin le yi myet ne pyin a nei myet sa de a chet twi ka mye aw yi thu a paw ma hlwan mo mu shi ba de. Pin le yi ri myet tat la de a kha mye nei pai phet ko si win la ba de.အဲ့ဒီအခါရေကြီးရေရှမ်းတာမျိုးဖြစ်ပါတယ်ဒီအဖြစ်မျိုးကဟာဝိုင်ယီမှာရောတကဘာလုံးမှာပါကြုံနေရတဲ့ပြဿနာပ
ါမြေနိုင်ပိုင်းကန်ယူရန်တလျှောက်ကမြို့ပြတွေမှာအလားတူပြဿနာတွေနဲ့ရင်ဆိုင်ရလိုက်မယ်လို့လည်းပြောပါတယ်နယူးယောက်ဘော့စတန်ဆန်ဖရန်စစ္စကိုမာမီရိုလိုမြို့တွေအပါအဝင်မြေနိုင်ပိုင်းမှာတည်ဆောက်ထားတဲ့ကဘာအရရက်ကမြို့ပေါင်း1500လောက်ကိုသူတေတီတွေကလေးလာခဲ့တာမှာတော့မြေအောက်ရေမြင့်တက်မှုကြောင့်ဖြစ်လာတဲ့အကျိုးဆက်အမျိုးမျိုးရှိနေတာကိုတွေ့ရှိခဲ့တာပါ1900ပြည့်လိုနှစ်တွေမှာကန်ယူရန်အနီးတစ်ဝိုက်နဲ့စိတ်မြေဒေသတွေကိုမြေဖို့ပြီးလူနေရပ်ကွက်တွေကိုအချိန်အဟုန်နဲ့တိုးချဲ့တိဆောက်လာခဲ့ကြတော့ကပင်လယ်ရေမြင့်တက်မှုနဲ့အကျိုးဆက်ကိုထဲမတွက်ခဲ့ကြပါဘူးမြေအောက်ကလျှက်စစ်ဝါယာကြိုးတွေရထားလိုင်းတွေမြေအောက်မှာဖောက်လုပ်ထားတဲ့လိုင်ကောင်းတွေစတဲ့အခြေခံအဆောက်အုံတွေဟာလည်းရေကြီးရေရှမ်းလာတာနဲ့တစ်ဆက်တည်းဖြစ်လာမဲ့အကျိုးဆက်ကိုထည့်သွင်းပြီးတော့ဆောက်လုပ်ထားတာမဟုတ်ဘူးလို့သုတေသီတွေကထောက်ပြပါတယ
် Back in the early 1900s we like to do things like land reclamation projects where you know wetland features coastal areas were filled in so that development
ရေဆောက်ဖို့ပုံစံချရေးဆွဲတဲ့အခါမှာမြေအောက်ရေတွေမြင့်တက်မှုကိုထည့်မတွက်ခဲ့ကြပါဘူးဒါကြောင့်ဘေးနီးယားမှာရေတွေတက်လာမလဲဆိုတာနဲ့သူ့ရဲ့အကျိုးသက်ရောက်မှုကိုကျမတို့စောင့်ကြည့်ရပါလိမ့်မယ်နောက်တစ်ခုကတော့မြေအောက်ရေတွေတက်လာတာနဲ့ရေထဲစားတတ်ပါဝင်မှုနှုန်းကိုစောင့်ကြည့်ရမှာပါမြေအောက်ရေတွေထဲစားတတ်ပါဝင်မှုနှုန်းမြင့်တက်လာမှာဖြစ်ပါတယ်
ဆက်တလို့မှာပဲမြေအောက်ကအဲ့ဒီလိုအခြေခံအဆောက်အုံတွေပေးကမြေသားတွေဆိုးထိုင်းလာတာမြေအောက်ကပိုက်လိုင်းတွေကွဲအပ်လာတာလန်တရာတွေယိုယွင်းပျက်စီးလာတာကိုစပြီးတွေ့မြင်နေရပြီလို့သုတေသီတွေကသတိပေးပါတယ်
Climate change is causing sea level to rise Here locally, we've recorded about half a foot of sea level rise since tide records.
Yadi uru pyaung le phaw pyan mu chaung pin le yin myin ne pyin myin tet la ba de. Pathama kaba sin ma phit khin ga sat pi kaung yu la ga de. Di yi ate cha mat tan nwi ya le shi pin le yin myin ne pyin ga 6 lat ma law myin tet la ra ko twi ya ba de.
မေလာစနစ်နဲ့ရေရင်းရေကန်တွေကလည်းရှန်တက်လာတဲ့ရေတွေမြေကြီးထဲကိုစိတ်ဝင်ပြီးတော့မြေအောက်ရေထဲရောက်သွားတဲ့အခါမြေအောက်ရေထူးတွေညဉ့်ဉန်းစေပါတယ်။မုန်တိုင်းရောက်ရေကြီးလာရင်လည်းအဲ့ဒီရေတွေညဉ့်ဉန်းကုန်ပါတယ်။တခါအဲ့ဒီလိုညဉ့်ဉန်းသွားတဲ့ရေတွေကလူချမ်းမာရေအတွက်အလွန်အန္တရာယ်များတယ်လို့လည်းသူတေတီဟာဘက်ကပြောပါတယ်။ကန်ယိုရန်ယူပါပေတာမုန်တိုင်းတွေနဲ့ပင်လယ်ရေမြင့်တက်မှုအကြောင်းသူတေသနာပြုနေတဲ့ညူးချာစီပြည်နယ်စတီဗန်နေပညာတက္ကသိုလ်သမုတ်တရားအင်ဂျင်နီယာဌာနကတွဲဖက်ပေါမောက်ခဖီလစ်အော်တန်ကလီရူတဲ့ဖန်လိုအိမ်တန်းကိုပို့ပြီးတော့တိတ်သေးလာတာကြောင့်ခဘာကြီးစံချိန်တင်အပူတွေတိုးလာနေတယ်လို့ပြောပါတယ်။အခုလောက်ထိအပူချိန်တွေဆက်တိုက်မြင့်တက်လာတဲ့အတွက်ရေခဲအရေပြောမှုတွေလည်းပို့ပြီးတော့မြန်ဆန်လာလိုက်မယ်လို့လည်းပြောပါတယ်
။ Happening increasingly now is that Antarctic ice sheet and other ice sheets around the world, Greenland especially, these large
ice sheets. အဲ့ဒါတိကတိုက်ကရေခဲလွှာတွေရောကမ္ဘာတခြားနေရာတွေကရေခဲလွှာတွေရောအထူးသဖြင့် Greenland ကထိမတဲ့ရေခဲလွှာတွေပါအကြီးပြောမှုနှုန်းကတိတ်ပြီးမြန်ဆန်လာနေပါတယ်။ဒါမဲ့ဆက်စုတစ်တွေတွင်ဘလောက်ထိမြန်လာမလဲဆိုတာကလည်းခံမရခက်ပါတယ်။ဒါမဲ့အနည်း50 80ထက်အနည်း30အတွင်းပင်လယ်ရင်မြတ်ပြင်ဘလောက်တက်လာမလဲဆိုတာတော့ပဲကျွန်တော်တို့ခံမလို့ရပါတယ်
။ဥဒုရာသီပြောင်းလိုက်ပြီးတော့ကမ္ဘာကြီးပုံမပူနွေးလာတဲ့အတွက်ရေခဲတွေဘလောက်အရှိန်နဲ့အကြီးပြောလာမလဲဆိုတာနဲ့ပင်လယ်ရေထုဘလောက်ထိမြင့်တက်လာမလဲဆိုတာတော့ခံမှန်းဖို့ခက်တယ်လို့လည်းသူကတဆက်တည်းပြောပါတယ်။ပင်လယ်ရေမြင့်တက်မှုကနိုင်ငံပေါင်းစုံကိုတက်ရောက်မှဖြစ်တာကြောင့်တဘာဝဘေးအန္တရာယ်ဆိုင်ရာဒုက္ခတွေတွေအများအပြားတွေ့လာရလိမ့်မယ်လို့လည်းသူတေတီအော်သွန်ကခံမှန်းပါတယ်။လန်ဒရာတွေမြောက်ရထားလိုက်တွေရှေ့ပိုက်လိုင်းတွေရေနံနဲ့တဘာဝဓာတ်ငွေ့တွင်းနေအပြင်ရေဆိုးတန့်စင်ဆက်ယုံတွေရာမကဘဲအမိုက်ကျင်းကြီးတွေစတဲ့အခြေခံအဆောက်အုံတွေလည်းပင်လယ်ရေမြင့်တက်မှုကြောင့်ထိခိုက်ပျက်စီးမဲ့အလားအလာတွေတွေ့မြင်နေရပါပြီ။ဒါကြောင့်လဲကမ္ဘာအပူချိန်မြင့်တက်စေတဲ့ဖလုံအိမ်တက်ငွေထုတ်လုပ်မှုလျှော့ချပြီးတော့ဥတုရာသီပြောင်းလဲမှုဝိုင်းဝန်းထိန်းချုပ်ကြဖို့ကုလသမဂ္ဂအပါအဝင်ဥတုရာသီဆိုင်ရာအဖွဲ့အစည်းတွေကအင်တိုက်အားတိုက်တိုက်တွန်းနှိုးဆော်နေကြတာဖြစ်ပါတယ်။ကျမမင်္ဂလာပ
ါ။နားလောင်တင်ဆက်တဲ့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ။တင်းငင်းနေနေမနက်ဖက် VOA ရဲ့အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့သတင်းတွေကသုတအစီအစဉ်ကိုတင်ဆက်ပါဦးမယ်။ကမ္ဘာနိုင်ငံတချို့မှာအခုချိန်အထိလူမျိုးနဲ့အသားအရောင်ခွဲခြားမှုတွေကကြီးကြီးမားမားရှိနေကြပါ။ဒီလိုခွဲခြားမှုတွေကနိုင်ငံတစ်ခုရဲ့အေဂျင့်တည်ငြိမ်မှုအေဂျင့်တည်ငြိမ်တိုးတက်မှုတွေကိုအဟံအဓာဖြစ်စေပါတယ်။ကမ္ဘာပေါ်ကဘယ်နိုင်ငံတွေကခွဲခြားမှုအကြီးမားဆုံးပါသလဲ။ဘယ်နိုင်ငံတွေကတော့အ ਨੇ ပါဆုံးပါလဲမညွညွလွင်ကပြောပြထားပါတယ
်လူမျိုးအသားအရောင်မတူညီတဲ့သူတွေရဲ့အများစုနေထိုင်ကြတဲ့နိုင်ငံတွေမှာလူသားချင်းတူပေမဲ့လူမျိုးရေးခွဲခြားမှုတွေကအခုချိန်ထိအများကြီးရှိနေတာပါလူသားတွေကြားမှာလူမျိုးရေးခွဲခြားမှုဆိုတာကလည်းအများရန်ဖြစ်နေတဲ့စစ်ပွဲတစ်ရပ်ပဲလို့လိလာသူတွေကပြောဆိုကြပါတယ်ဒါကြောင့်လဲတမိုင်းကြောင့်ဆင်ဆက်လူမျိုးရေးနဲ့အသားအရောင်ခွဲခြားမှုတွေရှိနေတဲ့အမေရိကန်ပြည်ထောင်စုကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တူဖြစ်တဲ့မာတင်လူသားကင်းကတော့သူ့ရဲ့ထင်ရှားလာတဲ့ I have a dream မိကွန်းထဲမှာတနည်းကြရင်ကျွန်တော်ရဲ့သားသမီးငယ်လေး၄ယောက်နေထိုင်ရမယ့်နေရာဟာသူတို့ရဲ့အသားအရောင်ကြောင့်တရားစီရင်ခံရတာမျိုးမဟုတ်ဘဲသူတို့ရဲ့အကျင့်စရိုက်ကြောင့်သာတရားစီရင်ခံရတဲ့နိုင်ငံဖြစ်ပါစေဆိုတဲ့အိမ်မဲ့ကျွန်တော်မှရှိတယ်လို့ပြောဆိုခဲ့တာပါဒါကြောင့်ကမ္ဘာနိုင်ငံတိုင်းလိုလိုမှာလူမျိုးနဲ့အသားအရောင်ခွဲခြားမှုဆိုတာတွေကအနည်းနဲ့အများစုသလိုဒီနေ့အထိတွေ့ကြုံနေကြရတဲ့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။လူမျိုးနဲ့အသားအရောင်ခွဲခြားမှုကလူမှုပတ်ဝန်းကျင်ဖွံ့ဖြိုးမှုအတွေ့လိုအပ်တဲ့အဓိကအကြောင်းအရာထဲမှာလည်းတစ်ခုအပါအဝင်ဖြစ်တယ်လို့ဆိုပါတယ်။
လွန်ခဲ့တဲ့1960ခုနှစ်ကတောင်အာဖရိကရှာပီဗာမှာဖြစ်ပွားခဲ့တဲ့အသားအရောင်ခွဲခြားတဲ့ဥပဒေတရအပေါ်မကျေနပ်တာကြောင့်ငြိမ်းချမ်းစွာဆန္ဒပြခဲ့သူ69ယောက်ကိုရဲတွေကပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့ကမ္ဘာကျော်အဖြစ်ပြက်ပေါ်အခြေခံပြီးကမ္ဘာကုလသမဂ္ဂကကမ္ဘာကြီးမှာဒီလိုအသားအရောင်နဲ့လူမျိုးရေးခွဲခြားမှုတွေလုံးဝပပျောက်ဖို့ကြိုးပမ်းမှုတရအနေနဲ့နိုင်ငံတကာလူမျိုးရေးခွဲခြားမှုအဆုံးသတ်ရေးနေ့အဖြစ်နှစ်စဉ်မတ်လ21ရက်နေ့ကိုလည်းသတ်မှတ်ခဲ့ရပါတယ်လူသားတွေကြားမှာအခုလိုခွဲခြားမှုတွေရှိနေသေးပဲဆိုတာကိုသတိပြုမိကြဖို့ဒီလိုခွဲခြားမှုတွေလုံးဝပပျောက်ဖို့ရည်ရွယ်ပြီးသတ်မှတ်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့ဘယ်လိုပဲအသိပညာပေးလုပ်ငန်းတွေအရေးယူအပြစ်ပေးမှုတွေလှုပ်ဆောင်နေပေမဲ့လည်းအခုချိန်ထိလူမျိုးနဲ့အသားအရောင်ခွဲခြားမှုတွေကတော့အနည်းနဲ့အများဆုံးသလိုရှိနေသေးပဲဖြစ်ပါတယ်။2023ခုနှစ်ပြီးခဲ့တဲ့နှစ်ကပဲလူမျိုးအသားအရောင်ခွဲခြားမှုနဲ့ပတ်သက်ပြီးကမ္ဘာလုံးဆိုင်ရာသုတေသနပြုစစ်တမ်းကို US News ကဖော်ပြခဲ့ပါတယ်။ဒီစစ်တမ်းကနိုင်ငံပေါင်း89နိုင်ငံကလူပေါင်း 18,000 ကျော်ကိုမတူညီတဲ့မိခွန်းအကြောင်းအရာပေါင်း83ခုကိုထုတ်ပြီးမေးမြန်းထားတာဖြစ်ပါတယ်။အခုလိုနိုင်ငံပေါင်း89နိုင်ငံကိုစစ်တမ်းယူတဲ့အခါလူမျိုးရေးခွဲခြားမှုအပြင်းထန်ဆုံးထိတ်ဆုံးနိုင်ငံ10နိုင်ငံစီးရင်မှာမြန်မာနိုင်ငံလည်းပါဝင်ခဲ့ပါတယ်။ဒီလိုလူမျိုးရေးခွဲခြားမှုအပြင်းထန်ဆုံး10နိုင်ငံကိုကြည့်မယ်ဆိုရင်အဆင့်တနေရာမှာရှိနေတာကဆာဗီးယားနိုင်ငံဖြစ်ပါတယ်။ဆာဗီးယားမှာနေထိုင်ကြတဲ့လူနည်းစုလူမျိုးတွေဟာတခြားတိုင်းပြည်တွေကထည့်ပို့ပြီးခွဲခြားဆက်ဆံမှုတွေခံနေရပြီးတော့အထူးသဖြင့်အလုပ်လုပ်ကင်ခွင့်တွေမရဘူးလို့ American ပြည်အောင်စုနိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ခွဲခြားမှုအများဆုံးအဆင့်နှစ်နေရာမှာရှိနေတာကတော့ကာတာနိုင်ငံမှာအဆင့်3ကတော့ဆော်ဒီအာရေဗျဖြစ်ပါတယ်။ကာတာနဲ့ဆော်ဒီအာရေဗျနိုင်ငံတွေကအာဖရိကနဲ့အာရှကလာရောက်အလုပ်လုပ်ကင်ကြတဲ့သူတွေအပေါ်ခွဲခြားဆက်ဆံမှုတွေကြီးမားတယ်လို့ Freedom House အဖွဲ့ကြီးရဲ့အစီရင်ခံစာကဖော်ပြထားတာပါ။အဲဒီနောက်အဆင့်4ကအီရန်အဆင့်5ကအစ္စရေးဖြစ်ပြီးအဆင့်6နေရာမှာတော့မြန်မာနိုင်ငံရှိနေတာပါ။မြန်မာနိုင်ငံဟာရိုဟင်ဂျာမွတ်စလင်လူမျိုးစုတွေနဲ့တိုင်းဒေသလူမျိုးစုတွေအပေါ်ခွဲခြားဆက်ဆံမှုတွေဟာ2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပိုပြီးဆိုးဝါးလာတယ်လို့လည်း US Institute of Peace ထုတ်ပြန်ပြောဆိုထားပါတယ်။မြန်မာနိုင်ငံပြည်ရင်တော်အဆင့်9မှာ UAE, 10မှာ Russia, 9မှာ El Salvador နဲ့အဆင့်10မှာတော့သီရိလင်္ကာနိုင်ငံတို့ဖြစ်ကြပါတယ်။သားရောင်တဲ့လူမျိုးခွဲခြားမှုကြောင့်ပြဿနာတွေမကြာခဏဖြစ်တတ်တဲ့ American ပြည်ထောင်စုကခွဲခြားမှုကြီးမားတဲ့ထိတ်တန့်ဆယ်နိုင်ငံစီးရင်ထဲမှာမပါပဲမဲ့အဆင့်15နေရာမှာရှိနေတာပါ။ကမ္ဘာမှာလူမျိုးနဲ့အသားရောင်ခွဲခြားမှုအနည်းဆုံးနိုင်ငံတွေကတော့ New Zealand, Canada, Netherlands, Sweden နဲ့ Norway နိုင်ငံတွေပဲဖြစ်ပါရဲ့ရှင
်။ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွှင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါဦးမယ်။အရက်ခတက်တော်လို့အမည်ပြောင်းထားတဲ့ရခိုင်တက်တော် AA အနေနဲ့စစ်တွေနဲ့ကြောက်ဖြူစိတ်ကမ်းမျိုးတွေကိုမကြခင်တိမ့်ပိုက်နိုင်ဖို့ပြင်ဆင်နေပြီလို့ VOA ကိုပြောပါတယ်။ရခိုင်တပြည်လုံးကိုတိမ့်ဖို့အစီအစဉ်လို့ဆိုပါတယ်။စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခအခြေဆိုင်ရာအမ်းမျိုးကိုလည်းထိုးစစ်ဆင်နေတယ်လို့ပြောဆိုပါတယ်။ဒီပြိုင်ထဲမှာပဲရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်အဓိကကြတဲ့တရုတ်နိုင်ငံရဲ့စီးပွားရေးစီမံကိန်းကြီးတွေလည်းထိခိုက်နိုင်တယ်လို့သုံးသပ်သူတွေကပြောဆိုပါတယ်။မြန်မာနိုင်ငံရဲ့အကြတဲ့ကိုဖြည့်ရှင်းနိုင်ဖို့အာဆီယံအနေနဲ့ပိုပြီးတက်တက်ကြွကြွပါဝင်လှုပ်ဆောင်ဖို့ထိုင်းအစိုးရကတိုက်တွန်းပါတယ်။မြောက်ဝရီမြို့တိုက်ပွဲတွေကြောင့်နေဆက်ကုံတော်ရေးရပ်တန့်ပြီးစစ်ပေးဒုက္ခသည်တွေအများအပြားထိုင်းနိုင်ငံနဲ့ဝင်လာခဲ့တဲ့အဖြစ်ပြက်ပြီးနောက်ပိုင်းမှာထိုင်းအစိုးရကအခုလိုတောင်းဆိုတာဖြစ်ပါတယ်။လက်ရှိအာဆီယံဥက္ကဋ္ဌဖြစ်တဲ့လာအိုနဲ့မြန်မာအရေးဆွေးနွေးနေတယ်လို့လည်းထိုင်းအစိုးရကပြောဆိုပါရယ်။ဂါဇာအပြစ်ရရေးအတွက်အစ္စရေးတင်ပြတဲ့အဆိုပြုချက်အစ်စ်ကိုသုံးသပ်နေတယ်လို့ဟာမတ်စ်ကစနေနေ့မှာပြောဆိုပါရယ်။ဂါဇာအပြစ်ရရေးအတွက်ရောဂါဇာတောင်ပိုင်းကရာဖာကိုထိုးစစ်ဆင်ဖို့လုပ်နေတဲ့ကိစ္စကိုပါအစီအစဉ်တွေရပ်ဆိုင်ဖို့အတွက်အီဂျစ်ကကြားဝင်ပြီးပြင်းပြင်းထန်ထန်ညှိနှိုင်းပေးနေတာဖြစ်ပါရယ်။သတင်းချင်းချုပ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့မနေ့ပဲအတန်းနဲ့စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီး ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဆိုမိုးကြော်ဖြစ်ပါတယ်ကျွန်တော်ရဲ့တနင်္ဂနွေနေ့နဲ့မနက်ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ဒီလိုကြီးကြီးစုနာတော်တာဆင်းတဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America.